to the Voice of America in Burmese.
Mingala nya cha ma shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ29ရက်ဗုဒ္ဓဟူးနေ့ညဖက်9နာရီနဲ့10နာရီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ LINE တိုမီတာ19953နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မနန်းလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လူဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့American UK ဘက်မှာ Russia ရဲ့ဂျောင်းဝင်စစ်ပတ်မှုတွေကိုစုံစမ်းစစ်ဆေးခဲ့တဲ့နောက်ပတ်လို့အထူးစုံစမ်းရင်းမှု Robert Mueller မကြာခင်နိုင်ပိုင်းမှာပြောဖို့ရှိပါတယ်။ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲတွေအတွင်းမြန်မာစစ်တပ်ကဆေးရဆုံးမှုတွေကျူးလွန်နေတဲ့ကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစိုးရကစစ်ကဖော်ပြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့တူညီညာမှာပါ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်တွင်စစ်ဆင်ရေးတွေမှာမြန်မာစစ်တပ်ကဆေးရဆုံးမှုတွေကိုကျူးလွန်နေတဲ့ဆိုပြီး Amnesty International ကဝေဖန်လိုက်တဲ့သတင်းမှာကြားမှာကတော့
တိုက်ခိုက်တဲ့နေရာမှာကျွန်တော်တို့အာရုံကြီးတိုင်းနဲ့ဒီလိုအင်ဂျင်နီတိုင်းနဲ့ကျွန်တော်တို့ CA ဆိုင်ရာပြည်မတည်ဘူးလားသူတို့ဖောင်ရလို့
တက်မတော်တဲ့မှာပြန်ကြားရေးကတာဝန်ရှိသူဦးပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာနာကမွတ်စလင်ရွာသားဆယောက်ကိုဥပဒေမဲ့တပ်ဖြတ်မှုမှာတာဝန်ရှိတဲ့တက်မတော်သားတွေကိုကာကွယ်ရေးဦးစီးချုပ်အမိန့်နဲ့ပြန်လွတ်ခဲ့တာဆိုတဲ့သတင်းမှန်ပြန်ကြားရေးတာဝန်ရှိသူရဲ့ပြောဆိုချက်ကျောင်းမြတ်မူဝါဒပေါ်ထွက်လာရေးကျောင်းမြတ်ကဏ္ဍမူဝါဒအထောက်အကူပြုကော်မတီမြန်မာနိုင်ငံမျိုးကြီးတချို့မှအလုံယုံဆွေးနွေးပွဲတွေကျင်းပတဲ့တဲ့တွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျန်းမာရေးဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားတဲ့တင်လွှာတွေကိုတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တင်တွေကိုကွန်လင်းဦးနဲ့မမသစင်အောင်တို့ကပြောပြပေးပါအောင်ရှင
်။2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်စစ်ပတ်မှုတွေပေါ့22လကြာစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့အထူးစုံစမ်းရေးမှူးရောဘတ်မူလာမကြာခင်နိုင်ပိုင်းမှာပြောဆိုဖို့ရှိနေပါတယ်။အထူးစုံစမ်းရေးမှူးဟာသမ္မတဒေါ်နယ်ထရန့်ပေါ့ပြည်မှု3ခုနဲ့အရေးယူဖို့ပြင်ဆင်ခဲ့ပေမဲ့နောက်ပိုင်းမှာပြည့်ပြတ်ခဲ့တယ်ဆိုပြီးစာရေးဆရာမိုက်ကယ်ဝုဖ်ရဲ့စာအုပ်တင်မှာဖော်ပြထားတဲ့အကြောင်းတကားရီယန်သတင်းစာကဖော်ပြခဲ့ပြီးတဲ့နောက်မှာပဲအခုလိုအများပြည်သူရှင်းမောက်ပြောဆိုဖို့စီစဉ်မဲ့အကြောင်းတရားရေးဌာနကကြေညာလိုက်တာပါ။သူစုံစမ်းရေးမှုရဲ့ပြောခွင့်ရသူကတော့သတင်းစာကကိုကဖော်ပြခဲ့တဲ့မှတ်တမ်းဟာမရှိခဲ့ဘူးတဲ့အကြောင်းပြောဆိုခဲ့ပါတယ်။သူစုံစမ်းစစ်ဆေးမှုကတော့စုံစမ်းမှုတွေမလာမှာအဆုံးသတ်ခဲ့ပြီးတဲ့နောက်2016သမ္မတရွေးကောက်ပွဲမှာ Trump နဲ့စီဝင်းဖော်ဝင်တဲ့ရုရှားနဲ့ပူးပေါင်းကြံစီခဲ့တဲ့အထောက်အထားမတွေ့ရတဲ့အကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတရားရေးလုပ်ငန်းတွေကိုသမ္မတကနှောက်ယှက်မှုရှိမရှိဆိုတာကိုတော့ဆုံးဖြတ်ချက်မချနိုင်တဲ့အကြောင်းလည်းပြောဆိုထားပါတယ်
။အာရဗ်စော်ဘွားများပြည်ထောင်စု UAE ကမ်းလွန်မှာဒီလဇမိုင်းနှုန်းကယူနိုက်တက်တင်မော်ရီကိုတိုက်ခိုက်မှုဟာအီရန်နိုင်ငံရဲ့လက်ချက်ဆိုတာသိချာတယ်လို့ရှိတဲ့အကြောင်းအမေရိကန်အမျိုးသားလူညုံရေးအကြံပေးဂျွန်ဘောလ်တန်ကပြောဆိုလိုက်ပါတယ်။ဒေတာရင်းလူညုံရေးအတွက်အရေးကြီးတဲ့ကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးဖို့အဘူဒါဘီကိုရောက်ရှိစဉ်မနေ့ကသတင်းတောက်တွေကိုပြောဆိုရမှာဆွဆွဲချက်နဲ့ပတ်သက်လို့အသေးစိတ်ပြောမသွားပေမဲ့ယူနိုက်တက်တင်မော်ရီဟာမြေမြုပ်မိုင်းတွေနဲ့တိုက်ခိုက်ခံရကြောင်းပြောဆိုခဲ့တာပါ။အီရန်နိုင်ငံကတော့တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ကြောင်းအစောပိုင်းမှာကလေးကငင်းဆန်ထားသလိုအမေရိကန်အမျိုးသားလူညုံရေးအကြံပေးရဲ့ပြောဆိုချက်ဟာအခြေမြစ်မရှိသလိုအီရန်နိုင်ငံပေါ်ဝေဖန်နေကြတာဖြစ်တဲ့အတွက်မအံ့ဩဘူးဆိုပြီးတော့လေအီရန်နိုင်ငံဂျာယီဌာနပြောခွင့်ရအာဘတ်စ်မူဆာဗီကဒီကနေ့ပဲတုံ့ပြန်ခဲ့ပါတယ်။အရှေ့လေပိုင်းဒေသမှာအီရန်နိုင်ငံရဲ့အပြုအမူတွေပြောင်းလဲလာအောင်ဖိအားပေးတဲ့အနေနဲ့အီရန်နိုင်ငံရဲ့ရေနံထုတ်လုပ်မှုကိုလုံးဝဖျက်တောက်ပစ်ဖို့နဲ့အီရန်နိုင်ငံရဲ့ချင်းချောက်မှုအန္တရာယ်ကိုတုံ့ပြန်ဖို့ပင်လယ်ကွေ့ဒေသကိုတက်အင်အား1500ထပ်မံစီလွတ်မဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်မကြသေးခင်ကကြေညာပြီးတဲ့နောက်နှစ်နိုင်ငံအကြားတင်းမာမှုတွေကြီးထွားနေတာပါ။အီရန်နိုင်ငံညာယီဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကတော့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဘောလ်တန်နဲ့တခြားလူတွေဟာစစ်ကိုလိုလားသူတွေအဖြစ်ဆွဆွဲပြီးသမ္မတထရမ့်အစိုးရကအီရန်ပေါ်ပိတ်ဆို့တံခတ်အရေးယူတဲ့လုပ်ရက်ဟာစီးပွားရေးအရာအကြမ်းဖက်ဝါဒကျင့်သုံးတာသာဖြစ်ကြောင်းပြောဆိုထားပါတယ်။
အမေရိကန်ဆိုရာအေဂျင်စီတွေကွန်ထရက်လုပ်ငန်းတွေနဲ့ကူညီထောက်ပံ့ထားတဲ့အဖွဲ့အစည်းတွေအနေနဲ့တရုတ်နိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Huawei ကုမ္ပဏီထုတ်ပစ္စည်းတွေကိုဝယ်ယူအသုံးမပြုရဖို့တားမြစ်တဲ့ဥပဒေအရခြေခံဥပဒေနဲ့မညီကြောင်းစီရင်ဆုံးဖြတ်ဖို့အမေရိကန်ဖက်ဒရယ်တရားရုံးကို Huawei ကုမ္ပဏီကတိုက်တွန်းလိုက်ပါတယ်။မလာထဲမှာတရားစွဲထားတဲ့ Huawei ကုမ္ပဏီဘက်ကတရားရုံးလုပ်ငန်းတွေမြင်းမြန်းဆန်းဆန်းအဆုံးသတ်နိုင်အောင်စီရင်ဆုံးဖြတ်ပြီးဖို့ကုမ္ပဏီရှင်းနေတဲ့ကတရားရုံးကိုမနေ့ကပဲရှောက်လဲခဲ့တာပါ။အမေရိကန်ပြည်ထောင်စုရဲ့အမျိုးသားကော်ဝေးအဘူဝေဘာပြတ်ထန်းချင်ဟာမျက်တမှုမရှိသလိုတရားရုံးတည်စစ်ဆေးတာလည်းမရှိကုမ္ပဏီဘက်ကချိပောက်ခွင့်လည်းမရခဲ့ပဲကွန်ဂရက်စ်တော်အနေနဲ့အပြစ်ရှိကြောင်းဆုံးဖြတ်တာမတရားတဲ့အကြောင်းလဲရှင်းနေရကရှောက်လဲခဲ့ပါတယ်ပြောဆိုတရားသူကြီးအနေနဲ့အငင်းပွားစရာမလိုတဲ့အချက်လက်တွေပေါ်အခြေခံပြီးကုမ္ပဏီရဲ့ရှောက်လဲချက်ကိုလက်ခံဖို့လဲတိုက်တွန်းထားပါတယ်က ခေါ်ဝေးကုမ္ပဏီနဲ့တရုတ်စိုးရတို့ကြားပတ်သက်မှုတွေကြောင့်လုံခြုံရေးအတွက်စိတ်မချရဘူးဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်လွှတ်တော်အမတ်တွေပြီးခဲ့တဲ့နှစ်ထဲကာကွယ်ရေးအသုံးစည်ဥပဒေချင်းရေးဆွဲရမှာကန့်သက်ချက်ကိုထည့်သွင်းခဲ့တာပါ။ဟော်ဝေးကုမ္ပဏီကတော့တရုတ်စိုးရရဲ့ထိန်းချုပ်မှုတစုံတရာမရှိတဲ့အကြောင်းညှင်းဆန်ထားပါတယ်။အမေရိကန်ရဲ့တာမြင့်ချက်ဟာကုမ္ပဏီနဲ့ဝန်ထမ်းတွေရဲ့ဂုဏ်သိက္ခာကိုထိခိုက်စေပြီးရှိထားပြီးသား contract စာချုပ်တွေကိုထိခိုက်စေသလိုအမေရိကန်မှာလုပ်ငန်းတွေလုပ်ကန်နေတဲ့အခြေအနေတွေပေါ်ကြီးမားတဲ့ချင်းချမှုတွေဖြစ်တဲ့အကြောင်းလဲ Huawei ကုမ္ပဏီကပြောဆိုထားပါတယ်
။ American ပြည်ထောင်စု Kansas ပြည်နယ်မှာမနေ့အင်္ဂါနေ့ကလေဆင်နှာမောင်းတိုက်ခတ်တာကြောင့်တစ်ပင်တွင်ပြူလဲပြီးလျှက်စစ်တပ်အားလိုက်တွေပြတ်တောက်ခဲ့ပါတယ်။ American အလဲပိုင်းမှာပြီးခဲ့တဲ့အပတ်ကလေးကပြင်းထန်တဲ့ရာသီဥတုနဲ့ကြုံတွေ့နေကြရတာဖြစ်ပြီးမနေ့က Kansas ပြည်နယ်မှာတိုက်ခတ်တဲ့လေဆင်နှာမောင်းကြောင့်လူ12ဦးဒဏ်ရာရခဲ့ပါတယ်။ Kansas ပြည်နယ်မြို့တော်လေးစိတ်ကိုခေတ္တပိတ်ထားရပြီးလေရင်ခီးစဉ်တွေကိုလည်းရွှေ့ဆိုင်းခဲ့ပါတယ်။လေဆင်နှာမောင်းတိုက်ခတ်နေတဲ့အချိန်မှာလည်းခီးတဲ့တွေကိုဘေးလွတ်ရာမှာခိုးလုံနိုင်ဖို့စီစဉ်ပေးခဲ့တာပါ။ American အနောက်အလယ်ပိုင်း Ohio နဲ့ Indiana ပြည်နယ်တွေမှာလည်းအပြင်းနဲ့လေဆင်နှာမောင်းတွေတိုက်ခတ်ခဲ့တာကြောင့်အနည်းဆုံးလူ2ဦးသေဆုံးပြီး130လောက်ဒဏ်ရာရခဲ့ပါတယ်။ Idaho ပြည်နယ်ကနေ Colorado ပြည်နယ်တစ်လျှောက်ပြည်နယ်၈ခုမှာတနင်္လာနေ့နှောင်းပိုင်းကစပြီးအင်္ဂါနေ့အထိလေဆင်နှာမောင်း55ခုလောက်တိုက်ခတ်ခဲ့တယ်လို့အမေရိကန်မိုးလေဝသဌာနကပြောပါတယ
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9300များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 1595လို့ပြောထုတ်လွှင့်ပေးပါရစေ
။ VOA American တမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲတွေအတွင်းမြန်မာစစ်တပ်ကဆေးရုံစုမှုတွေကျူးလွန်နေတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစိုးရခန်းစာတစ်ခုဖော်ပြလိုက်ပါတယ်။ဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာရခိုင်တပ်မတော် AA ကရခိုင်ပြည်နယ်မှာရှိတဲ့ရဲကင်းစခန်းတစ်ချို့ကိုစီးနှင်တိုက်ခတ်ခဲ့ပြီးနောက်မြန်မာစစ်ရဲ့ခွင့်ပြုချက်အရစစ်တပ်ကလက်လံချေမုန်းတဲ့စစ်စင်ရေးတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုတွေအပါအဝင်လူ့ခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာဖြစ်ကြောင်းလည်းဖော်ပြထားပါဒီကပြင်းကတကြောပြန်စစ်စင်ရေးမှာမြန်မာစစ်တပ်အရသားတွေပေါ်ချင်းချောက်တဲ့လူရဲတွေကိုတပင်သက်သက်ကျူးလွန်နေတဲ့အကြောင်းလဲ Amnesty International အဖွဲ့ရဲ့အရှိနဲ့ရှစ်တောင်အားရှာဆရာဒါရိုက်တာ Nicholas Buckling ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။အေးလက်နက်ကန်တပ်ဖွဲ့ဘက်ကလည်းအရသားတွေကိုဖမ်းဆီးရပါဝင်လူခွင့်ရေးချုပ်ဖောက်မှုတချို့ရှိခဲ့တဲ့အကြောင်းလဲဖော်ပြထားပါရန်ကုန်မြို့စင်းနေပေါ်ရက်ဆက်ကြမ်းကြုတ်တဲ့လူရဲတွေကျူးလွန်နေတာနှစ်နှစ်မပြည့်ခင်မှာပဲရခိုင်ပြည်နယ်မှာနောက်တစ်ရေလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။2019ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနှင်တိုက်ခတ်ခဲ့တဲ့ ARSA ရန်ကုန်ဆွေးနွေးပွဲကိုမြန်မာလူမျိုးတပ်ဖွဲ့တွေလက်လံရှင်းလင်းတဲ့စစ်စင်ရေးတွေမှာတော့လည်းရန်ကုန်မြို့စင်းနေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်နေတဲ့အကြောင်းကုလသမဂ္ဂအပေါင်းဝင်နိုင်ငံတကာတာဝန်ကဆွဆဲထားတာပါ။ရညာဆိုတဲ့မျိုးကိုတည်ဝင်အသိမှတ်ပြုလက်ခံထားတဲ့မြန်မာစစ်တပ်နဲ့ဆူရကတော့နိုင်ငံတကာဆွဆွဲနေတယ်လို့လူခွေရေးချုပ်ဖောက်မှုတွေကျူးလွန်နေတာမရှိကြောင်းညှင်းဆန်းထားပြီးကျူးလွန်သူတချို့ကိုဖော်ထုတ်အရေးယူတာတွေရှိကြောင်းလည်းတုံ့ပြန်ထားပါတယ်
။ပါကစ္စတန်နိုင်ငံမှာဒေသခံပက်စတန်လူမျိုးစုတွေအခွင့်အရေးတကြွလှုပ်ရှားသူတွေရဲ့တောင်းဆိုဆန္ဒပြပွဲတွေအကြောင်းသတင်းရေးသားခဲ့တဲ့သတင်းတောက်တူကိုဖမ်းဆီးလိုက်တဲ့အပေါ်ပြည်ရင်းပြည်ပကလူခွင့်ရေးအဖွဲ့တွေကပြစ်တင်ရှုတ်ချလိုက်ပါတယ်။Khyber News ပုတ်ကလစ်ကရုပ်မြင်သံကြားဌာနမှာအလုပ်လုပ်နေတဲ့သူလည်းဖြစ် YouTube မှာကိုပိုင်အစီအစဉ်တွေတင်ဆက်နေသူလည်းဖြစ်တဲ့ Goha Warzi ကိုတော့ Pashtun Tahafas Movement လှုပ်ရှားမှုအဖွဲ့ဝင်21ယောက်နဲ့အတူဒီသတင်းပတ်အစောပိုင်းမှာအများပြည်သူကိုနှောက်ယှက်မှုနဲ့လူညုံရေးအာဏာပိုင်တွေကဖမ်းဆီးခဲ့တာပါ American အခြေစိုက်သတင်းသမားများကာကွယ်ဆောင်ရှောက်ရေးအဖွဲ့ CPG ကတော့ဒေသခံသတင်းမီဒီယာတွေအပေါ်ကန့်သတ်မှုတွေဟာပါကစ္စတန်ရဲ့ဒီမိုကရေစီခိုင်မာအားကောင်းအောင်ကြိုးပမ်းမှုမှာထိခိုက်စေနိုင်ကြောင်းသတိပေးခဲ့တယ်လို့ဖမ်းဆီးခံသတင်းတောက်ကိုချက်ချင်းပြန်လွှတ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်။ဒေသခံလူခွင့်ရေးလှုပ်ရှားသူတွေကလည်းဖမ်းဆီးခံသတင်းတောက်ပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။မကြသေးခင်ကမှဖွဲ့စည်းခဲ့တဲ့ Pashtun သတင်းတောက်အသင်းကလည်းဖမ်းဆီးမှုဟာသတင်းမီဒီယာပေါ်တိုက်ခိုက်မှုအဖြစ်ရှုတ်ချခဲ့ပါတယ်။ CPJ ဖွဲ့ကတော့ပါကစ္စတန်မှာမကြသေးခင်နှစ်တွေကစပြီးသတင်းသမားတွေတပ်ဖြတ်ခံရမှုတွေရော့ချလာပေမဲ့စစ်တပ်ရဲ့ PR တွေကြောင့်ဆန်ဆာဖြတ်တောက်မှုဖော်ပြရတာတွေပိုများတဲ့အကြောင်းလူခွင့်ရေးလှုပ်ရှားသူတွေရဲ့မှတ်တမ်းတွေကိုကိုးကားပြီးဖော်ပြခဲ့ပါတယ်။
အမေရိကန်ပြည်သူမှဘိမ့်ပါတဲ့စေဝါတွေကိုဆွဲလမ်းမှုတွေကြီးထွားလာရမှာစေဝါထုတ်လုပ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Johnson & Johnson ပတ်သက်နေရောင်းစွဲချက်နဲ့ပတ်သက်လို့ Oklahoma ပြည်နယ်မှာမနေ့ကကြားနာပါတယ်။တိုင်းပြည်မှာကြုံနေရတဲ့မွေးစေဆွဲပြဿနာမှာဘိမ့်ပါတဲ့စေဝါထုတ်လုပ်သူတွေတာဝန်ရှိရဆိုတဲ့စွဲဆွဲချက်နဲ့ပတ်သက်လို့ပထမဆုံးအခြေကြားနာတဲ့အမှုကတခြားပြည်နယ်တွေမှာအလားတူကြိုးပမ်းလုပ်သူတွေပေါ့ကြီးကြီးမားမားရက်ခတ်မှုတွေလည်းရှိလာနိုင်ပါတယ်။အိုကလာဟိုမာပြည်နယ်ရှင်းနေချုပ်မိုက်ခန်တာကတော့ဆီယဝင်းရဲ့ညွှန်ကြားချက်နဲ့ဘိမ့်ပါတဲ့စေသုံးဆွဲရကနေဆွဲလန်းတဲ့ပြဿနာဟာပြည်နယ်အတွင်းမှာရောတိုင်းပြည်တစ်ခုလုံးမှာပါလူရောက်ဖြစ်ရတဲ့အဆိုးအဆုံးပြဿနာတစ်ခုဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ Johnson & Johnson လုပ်ငန်းကြီးကကိုကျိုးရှာဖို့ဒေါ်လာသန်းနဲ့ချီသုံးပြီးဝါရပြည့်နယ်လိုရည်တွေရှိခဲ့တဲ့အကြောင်းလည်းပြည်နယ်ရှင်းနေချုပ်ကပြောဆိုခဲ့တာပါ။ Johnson & Johnson လုပ်ငန်းကြီးရဲ့ကျိုးဆောင်ရှင်နေလေအော်တာဝေးကတော့ကုမ္ပဏီကွဲတစ်ခုဖြစ်တဲ့ Jensen Pharmaceuticals ကထုတ်လုပ်တဲ့ဘိမ့်ပါတဲ့ဆေးဝါးတွေကြောင့်ဆွမ်းလမ်းမှုတွေကြီးကြီးကျယ်မရှိခဲ့တဲ့အကြောင်းနဲ့ဆေးဝါးကြော်ညာရမှာလဲအစားအသောက်နဲ့ဆေးဝါးကွက်ွဲမှုဌာနရဲ့သတ်မှတ်ချက်တွေနဲ့အညီကြော်ညာခဲ့ရတာဖြစ်တဲ့အကြောင်းလဲတရားရုံးကိုပြောဆိုထားတာဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်အတွင်းကမြောက်ကိုရီးယားကပြန်လည်လွှဲပြောင်းပေးရခဲ့တဲ့စစ်အတွင်းကျဉ်ကျန် American တပ်သားရဲ့ဦးလောင်း55လောင်းနဲ့ကစုစုပေါင်း6လောင်းကိုဘယ်သူဘယ်ဝါဆိုတာဖော်ထုတ်နိုင်ပြီလို့ American စစ်တပ်ကအင်္ဂါနေ့ကပြောပါတယ်။ဒီထဲကသက်ဆိုင်ရာမိသားစု4စုစီကိုအကြောင်းကြားထားပြီးဖြစ်ကြောင်းနဲ့စစ်အတွင်းအကျဉ်းချခံရသူများနဲ့ပျောက်ဆုံးသူများဆိုင်ရာ American ကာကွယ်ရေးဌာန DPAA ပြောခွင့်ရဒုပိုမှူးကြီး Ken Hoffman ကပြောပါတယ်။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့2018ခုနှစ်အတွင်းစင်ကာပူမှာပြုလုပ်ခဲ့တဲ့ပထမအကြိမ်ထိပ်သီးဆွေးနွေးပွဲအပြီး1950-1953ကိုရီးယားစစ်ပွဲအတွင်းကျဉ်ကျဉ် American တပ်သားရဲ့ဦးလောင်းတွေကိုမြောက်ကိုရီးယားကပြန်လွှဲပြောင်းပေးရခဲ့တာပါ။ခေါင်းဆောင်နှုတ်ဗီယက်နမ်နိုင်ငံမှာပြုလုပ်တဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲမအောင်မြင်ခဲ့ပြီးတဲ့နောက်စစ်အတွင်းကျဉ်ကျဉ် American တပ်သားရဲ့ဦးလောင်းတွေပြန်ရဖို့ကြိုးပမ်းတာကိုဆိုင်းငံ့ထားပါတယ်။မြောက်ကိုရီးယားစစ်ပွဲအတွင်း American တပ်သား9300လောက်ပျောက်ဆုံးခဲ့တယ်လို့စစ်တပ်အရာရှိတွေကပြောပါတယ်။American ပြည်ထောင်စုဟဝိုင်းပြည်နယ်မှာအခြေစိုက်တဲ့စစ်အတွင်းအကျဉ်းချခံရသူများနဲ့ပျောက်ဆုံးသူများဆိုင်ရာ American ကာကွယ်ရေးဌာန DPAA ကကမ္ဘာအနှံ့ American တပ်သားကျဉ်ကျဉ်ရုပ်အလောင်းတွေကိုပြန်လည်ရယူတဲ့ဌာနလည်းဖြစ်ပါတယ
်။ပုတ်ထုံးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မမသစင်အောင်တို့ကကြေညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါရမယ်။ရှိခိုင်ပြည်နယ်အတွင်းစစ်စင်ရေးတွေမှာမြန်မာစစ်တပ်ကစစ်ရာဇဝမှုတွေကိုကျူးလွန်နေတယ်ဆိုပြီး Amnesty International နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကဝေဖန်ခဲ့တဲ့အပေါ်မြန်မာတပ်မတော်ဘက်ကညှင်းဆိုပြီးသူတို့အနေနဲ့စစ်ရေးပြစ်မှတ်တွေကိုတက်ခတ်ခဲ့တာဖြစ်တယ်လို့တုံ့ပြန်ပါတယ်။ AA ရခိုင်အဖွဲ့ဘက်ကအရသာကြေးရွာတွေထဲကနေတက်ခတ်တာကြောင့်လိုအပ်တဲ့အင်အားသုံးဆောင်ရွက်တာဖြစ်တယ်လို့လည်းတုံ့ပြန်ပါတယ်။ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မေလ29ရက်နေ့ထုတ်ဒီ Amnesty International နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းအဝေးခန်းစာထဲမှာအရင်နှစ်နှစ်ခန့်တုန်းက Ranger Muslim တွေပေါ်စစ်ရာဇဝမှုကျူးလွန်ခဲ့တဲ့မြန်မာတပ်မတော်ရဲ့ဒေသခံတပ်တွေအပြင်နောက်ထပ်တပ်မအစ်စ်တွေပါထပ်တိုးပြီးလက်ရှိရခိုင်ပြည်တွင်းစစ်စင်ရေးလုပ်နေတာကတပ်မတော်ထိပ်ပိုင်းဗိုလ်ချုပ်ကြီးတွေပါဝင်ပတ်သက်နေတာကိုပြတယ်လို့ထောက်ပြလိုက်ပါတယ်။ဒါအပြင်ဒီနှစ်ဆန်းပိုင်းမှာရခိုင်ပြည်နယ်အတွင်းရဲစခန်းတွေကိုအေးအေးရခိုင်လက်နက်ကင်တပ်တွေကဝင်တိုက်ခဲ့ပြီးတပ်မတော်ဘက်ကတံပြန်စစ်ဆင်ရေးတဲ့နောက်ထပ်စစ်ရာဇဝမှုတွေကျူးလွန်မှုတွေဖြစ်လာရတာကအယက်သားအစိုးရအနေနဲ့အေးအေးကိုချိန်မှုဖို့အမိန်ပေးပြီးမှဖြစ်တယ်လို့လည်း Amnesty International ကဆက်ထောက်ပြလိုက်ပါတယ်။ဒါပေမဲ့မြန်မာတပ်မတော်သတင်းမှန်ကြမ်းကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်စော်မင်းထွန်းကတော့အခုလိုစစ်ရာဇဝမှုကျူးလွန်တာမဟုတ်ပဲရွာတွေထဲကနေအေးအေးကပြန်ပစ်ခဲ့တာကြောင့်လိုအပ်တဲ့အင်အား300တာဖြစ်တယ်လို့ပြန်ပြောပြပါတယ
်စစ်ရာဇဝမှုများပတ်သက်လာပြီလားပြောရမယ်ဆိုရင်ကျွန်တော်တို့ပြောလိုတာကတိုက်ခိုက်တဲ့နေရာမှာကျွန်တော်တို့အာရုံကြီးတိုင်းမှာဒီလိုအင်ဂျင်နီတိုင်းမှာကျွန်တော်တို့3A ဖိုင်တာပြတ်မတည်ဘူးလားသူတို့ဖောင်ရက်လေးရှိတယ်စစ်စီဖောင်ရက်ခံမှုကိုပိုင်းနဲ့ပြောရလို့ရှိရင်ကျွန်တော်တို့ကစိုးရတာကလည်းဒီလိုပထမဖြစ်ပါတယ်ဖောင်ရက်မှုနေနေရေးစစ်စီဖြစ်ပါတယ်ဒါတော့ဒီလိုပြီးတတ်တတ်ပါဘူးအဲ့တွင်ကြီးပြင်လောက်ဆောင်နေမှုကိုပိုင်းဟာဒီဆိုဆွဲချက်တွေကဘယ်ကနေအခြေခံဖြစ်ပေါ်လာလဲဆိုတော့ငါဘက်ကတော့ကြာရွာအနီးမှာဖြစ်တဲ့ကြီးပြုံမှုတွေကြောင့်ဖြစ်ပေါ်လာတယ်ကျွန်တော်ကဒီစားတယ်။အဲဒီရွာအနီးမှာတိုက်ပွဲတွေမဖြစ်နိုင်အောင်မဖြစ်အောင်ဆိုလို့ကျွန်တော်တို့ဂရင်းထုတ်ပြန်တဲ့အားတိုင်းမှာနော်။ရွာပြည်သူလူထုအနေနဲ့ကောတည်ပြီးမှုပြည်ပြီးမှုကကျွန်တော်တို့ပြုလုပ်ရရှိတယ်
။ဒါအပြင် Amnesty International အဖွဲ့ကပဲဒီရခိုင်ပြည်နယ်အတွင်းဆိုးရွားတဲ့လူခွင့်ချိုးဖောက်မှုတွေကိုတားဆီးနိုင်ဖို့နိုင်ငံတကာအနေနဲ့ပြက်ကွက်နေတာကြောင့်ဒီပြဿနာကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုအ мян ဆုံးလွှဲပြောင်းပေးတယ်လို့အကြံပြုထားတဲ့အပေါ်မှာလည်းဗိုလ်မှူးချုပ်ဇော်မင်းထွန်းက
ICC ဆိုတာဒီကနိုင်ငံအတွင်းမှာဒီအိုင်းနဲ့ပတ်သက်လို့ကြာအရေးယူမှုမရှိဘူးအပြစ်ပေးမှုမရှိဘူးဆိုတဲ့အချိန်ကြမှာတာဘယ်လောက်ဆုတ်ဖက်ဖြစ်ရှိတာပြီးရင်သူကဖွဲ့ဝင်နိုင်ငံတကာနိုင်ငံနဲ့ဖြစ်ရမှာကျွန်တော်တို့အနေနဲ့ဒီစစ်တပ်ဖြစ်ပေါ်တဲ့ဇာပိတော်များတဲ့အိုင်းနိုင်ငံအတွင်းမှာကျွန်တော်တို့ကျူးလွန်ခဲ့တဲ့ဆိုရင်လည်းကျွန်တော်တို့အရေးယူမှုမရှိဘူးပါမရှိဘူးကျွန်တော်တို့အရေးယူမှုဆောင်ရွက်နေရတဲ့အခဲရမှာဒီ ICC ဆိုတာဖြစ်ပေါ်လာရတာအကြောင်းမရှိဘူးလို့ကျွန်တော်ပြောလိုပါတယ
်ဒါပေမဲ့တပ်မတော်ကအရင်အင်းတင်ရွာမှာတပ်ဖြတ်မှုဖြစ်တာကြောင့်ထောင်ဒဏ်အဖြစ်ပေးထားတဲ့တပ်မတော်သားတွေကိုပြန်လွှတ်ခဲ့တဲ့အပေါ်မေးမြန်းရမှာဗိုလ်မှူးချုပ်ဇော်မင်းထွန်းကတပ်မတော်သားတွေမှာလည်းအစနာခံပိုင်ခွင့်ရှိတယ်လို့ဆိုပါတယ
်အဲ့ဒီစီမှာကျွန်တော်တို့ကဒီ78ဦးပေါ့78ဦးကိုနည်းနည်းကိစ္စမှာကျွန်တော်တို့ကထောင်ဒဏ်10နှစ်ထိကျွန်တော်တို့ပြစ်ဒဏ်ချမှတ်ခဲ့တာရှိတယ်ဒါကြောင့်အဲ့ဒီ9ဘောက်ကဟိုအစနာခံလာတပ်မတော်ကဝေဒီရေးစီကိုအစနာခံလာတင်အဲ့အတနာခံစားနေဖြစ်ချင်းမှာအဓိကပေါ်လာတာကတော့ဒါတော့သူတို့ဒီအရင်တော့ပြစ်မှုပေါင်းများမရှိဘူးဆိုတာသင်စားတယ်ဒီပြစ်မှုတစ်ခုကသူတို့ကျူးလွန်ခဲ့တယ်အရင်တော့ကျွန်တော်တို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေမရှိဘူးဆိုတာသင်စားတယ်နောက်တစ်ချက်ကတော့ကျွန်တော်တို့သတ်သင်စားတော့ intention ပေါ့သူတို့ရဲ့ intention ကိုကျွန်တော်တို့သိစစ်တဲ့အခါမှာသူတို့ရဲ့ intention ဒီဒါအကြမ်းဖက်ဆွေးအောင်နဲ့ပတ်သက်ဆိုကြကျွန်တော်တို့ဒီတပ်ဖြတ်ဖို့အတွက်အရင်ကတည်းက intention ရှိဘူးပါဝင်နေတဲ့စစ်တော်လုံးဆောင်မှုကြဖြစ်သွားတဲ့ပါတင်တာ
တကယ်တော့ဒီ Amnesty International အဖွဲ့ရဲ့အစည်းအဝေးခန်းစာထဲမှာ AA ရခိုင်နယ်နက်ခိုင်အဖွဲ့အနေနဲ့လည်းအရသားတွေကိုဖမ်းဆီးတာချင်းချောက်တာပါဝင်လူခွင့်ချိုးဖောက်မှုတွေရှိနေတယ်လို့စွပ်စွဲထားပါတယ်။ဒါအပြင်မြန်မာစစ်ရွေးနယ်တပ်မတော်အနေနဲ့တရားဝင်အသိမှတ်ပြုခေါ်ဆိုလို့မရှိတဲ့ Ranger တွေကို2019ဩဂုတ်လတုန်းကလည်းအလားတူပြင်းထန်တဲ့ဖြက်လေးပြက်စစ်စင်ရေးလုပ်ပြီးနှိမ်နင်းခဲ့တယ်လို့လည်း Amnesty International ရဲ့အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုဝင်းမင်းမေးမြန်းတင်ပြတော့တာပါရှင်။ VOA မြန်မာပိုင်းကနေပုတ်ထူနေညာဖက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတစ်ဆက်တဲ့ရခိုင်ပြည်နယ်ရင်းကသတင်းနောက်တစ်ပုတ်ကိုပဲတင်ပြပါအောင်မယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာနာကမွတ်စလင်ရွာသား၁၀ယောက်ကိုဥပဒေမဲ့တပ်ဖြတ်ခဲ့တဲ့မှုမှာတာဝန်ရှိတဲ့တပ်မတော်သားတွေကိုကာကွယ်ရေးဦးစီးချုပ်အမိန့်နဲ့ပြန်လွတ်ခဲ့တာလို့သတင်းမှန်ပြန်ကြားရေးတာဝန်ရှိသူက VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်။သူတို့ကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလကရှော့ပေါ့ပစ်ဒဏ်နဲ့လွတ်ပေးခဲ့တာဖြစ်တယ်လို့လည်းအတည်ပြုပြောဆိုခဲ့တာပါ။အပြည့်စုံကိုတော့မဆုမြတ်မုံကတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာနာမှာ2019စက်တင်ဘာလတုန်းကမွတ်စလင်ရွာသား10ယောက်ကိုဖမ်းဆီးတပ်ဖြတ်မှုနဲ့တပ်မတော်ကအရေးယူခဲ့တဲ့တပ်မတော်သား9ယောက်ကိုကာကွယ်ရေးဦးစီးချုပ်အမိန့်နဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကပြန်လွတ်ပေးခဲ့တယ်ဆိုတာကိုတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုအတည်ပြုပြောကြားခဲ့ပါတယ်
။အဲ့မှာဖြစ်တင်ရတော့ကျွန်တော်တို့အသက်ခံသူ10ဦးပြီးတို့အင်းလူကြီးရောက်လာနေတဲ့ပရိပတ်ကားတွေကိုရှောင်ကြားလာတဲ့တိုင်းရင်းသားတွေကြီးတယ်။အဲဒီတိုင်းရင်းသားတွေကအင်းဒီမှာကြီးတဲ့စာတင်ကျောင်းမှာနေခဲ့တဲ့တိုင်းရင်းသားအင်းဒီကစာတင်ကျောင်းမှာလာတော့ပို့လို့။အဲဒီထဲကနေမှကျွန်တော်တို့ထွက်သွားတဲ့ဟိုတိုင်းရင်းသားတချို့ကိုသူတို့တပ်ဖြတ်ခဲ့တာရှိတယ်။တပ်ဖြတ်ခဲ့တာရှိတဲ့အတွက်အဲဒီ10ယောက်လုံးကိုကျွန်တော်ဖမ်းမိတယ်။ဖမ်းမိတဲ့အခါမှာကျွန်တော် yes scan ကိုပို့ဖို့အခြေအနေမဖြစ်နိုင်ဘူး။ဖြစ်နိုင်မှာကအဲဒီချိန်မှာ yes scan များပြီးကျွန်တော် ERS နဲ့ဆက်နေအတိုက်ခံထားတယ်။အဲဒီမှာစစ်ကြောင်းမှာဆက်တာဖိနေကြတယ်။ဖိနေကြတဲ့အခါမှာပြီးကရွာသားတွေရဲ့လက်စားချေဖို့အတွက်တောင်းဆိုတာခါရီရှိတယ်။အဲဒီ intention တွေပေါ်မှာအဲဒီပေါ်မှာမူတည်ဖို့ကြသူတို့ကရခင်တော့ intention မရှိတော့လဲအဲဒီမှာကျွန်တော်တပ်ဖြတ်တဲ့နေရာမှာအောင်ကျူးလို့ပြန်အောင်ကျူးလို့ရတဲ့အခြေအနေကခံရရတယ်ရှိတယ်။အဲဒီရေယူခံရတော့အတနာခံရတယ်လို့ပြန်လဲသုံးသပ်ပြီးတမလောက်ကားကိုဦးစီးချုပ်အနေနဲ့လာတော့တမလောက်အဲဥပဒေ168နှစ်ပေါ့။ရာ60နှစ်ခန့်ရတော့ရေလောက်ပိုင်ခွင့်နေပြင်သုံးပြီးခေါင်းလာ10နှစ်ကနေခေါင်းလာ10နှစ်ထိပြစ်ဒဏ်လျှော့လိုက်တယ်။ကျော်ပြီးကျော်ရတဲ့ကြောင့်လို့တို့ဒီ2018တလပိုင်းမှာကျွန်တော်ထောင်ကနေလွတ်မြောက်သွားတယ်
။ထောင်ချခံရတဲ့တက်မတော်သား9ယောက်ကတို့အမှုနဲ့ပတ်သက်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအတနာခံစာတင်ခဲ့တာပါ။ဒါကိုစစ်ဥပဒေချုပ်ရုံးကသုံးသပ်ပြီးကာကွယ်ရေးဦးစီးချုပ်ကလွတ်ငြိမ်းသက်တာခွင့်ပေးလိုက်တာဖြစ်ပါတယ်။မွတ်စလင်10ယောက်ကိုတပ်ဖြတ်ပြီးမြုပ်နှံထားတဲ့အလောင်းတွေကို Riders သတင်းဌာနကမြန်မာနိုင်ငံမှအစုလိုက်အပြုံလိုက်တပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့သတင်းစီရင်ခံစာအကျယ်တဝင့်ထုတ်ပြန်ခဲ့တာပါ။ အဲ့ဒီတည်င်းအစီရင်ခံစာကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာကြီးမားတဲ့လူခွင့်ရချိုးဖောက်မှုဖြစ်တဲ့နိုင်ငံတကာကထောက်ပြပြီးတာဝန်ရှိသူတွေကိုအရေးယူပေးဖို့တောင်းဆိုခဲ့ကြပါတယ်။တမရဘက်ကအကြမ်းဖက်သမားတွေလို့ဆိုတဲ့မွတ်စလင်ရွာသားတွေကိုတပ်ဖြတ်ခဲ့မှုကို Reuters သတင်းတောက်တွေကဖော်ထုတ်ဖို့ကြိုးစားခဲ့တဲ့အတွက်သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့2018ဒီဇင်ဘာမှာဖမ်းဆီးထောင်ချခံခဲ့ရတာပါ။သူတို့ကတော့မကြာခင်ကမှတမရရဲ့လူငယ်ချမ်းသာခွင့်နဲ့ပြန်လွတ်လာခဲ့ပါတယ်။အင်းတင်တပ်ဖြတ်မှုနဲ့ပတ်သက်လို့အခုပြန်လွတ်လာတဲ့တပ်မတော်သား9ယောက်ကိုပဲတပ်မတော်ဘက်ကအရေးယူခဲ့တာပါ။ဒီအမှုမှာပတ်သက်နေတဲ့ရခိုင်ဒေသခံတချို့လည်းဖမ်းဆီးခံထားရတာရှိပေမဲ့သူတို့လွတ်မလွတ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစခန်းတွေပေါ်အာဆာအကြမ်းဖက်သမားတွေက2019ဩဂတ်လမှာဝင်တိုက်ခဲ့ပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကနယ်မြေရှင်းလင်းမှုတွေကိုလုပ်ခဲ့တာပါ။အဲဒီဆောင်ရွက်မှုတွေအတွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကရိုဟင်ဂျာမွတ်စလင်တွေပေါ်ကြီးလေးတဲ့လူခွင့်ရချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ဆွဆွဲမှုတွေလည်းကြဲကြဲပြန့်ပြန့်ရှိခဲ့ပါတယ်။မြန်မာအစိုးရကရောတပ်မတော်ကပါရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံဘဲကျူးလွန်ခဲ့သူတွေကိုဥပဒေအရအရေးယူမယ်လို့ပြောကြားထားပါတယ်
။မဆူမြန်မွန်တင်ပြတော်တော်ပါရှင်။အခုတော့မြမကြောင်မြတ်မိုးဝရပေါ်ထွေးရေးအလုံယုံဆွေးနွေးပွဲတွေကျင်းပတဲ့တင်ပြတင်ပြခြင်းပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့လုပ်ငန်းရှင်တွေပတ်ဝန်းနဲ့ကြောင်မြတ်ကဏ္ဍမူဝါဒအထောက်အကူပြုကော်မတီဟာကြောင်မြတ်မူဝါဒပေါ်ထွက်လာဖို့အမေရိကန်အစိုးရရဲ့ကူညီထောက်ပံ့ပေးမှုနဲ့မြစ်ကြီးနာ၊မုံရွာ၊မန္တလေး၊မိုးကုတ်စားရဲမြို့တွေမှာအလုံယုံဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲတွေကရလာတဲ့ညှိနှိုင်းမှုအခြေအနေတွေကတော့ဒီကနေ့မေလ29ရက်ရန်ကုန်အမေရိကန်စင်တာမှာပြောဆိုခဲ့ကြတာပါ။ဒီမူဝါဒဟာကြောင်မြတ်ကဏ္ဍမှာပါဝင်ဆွေးနွေးနေသူအလုံးအတွက်မြတ်မြတ်တတအကျိုးရှိနိုင်မယ့်မူဝါဒတရားဖြစ်လာနိုင်ကြောင်းဒီကနေ့ပါဝင်ဆွေးနွေးခဲ့သူတွေကပြောပါတယ်။ကိုစောထက်ကတင်ပြထားပါတယ်ရှင်
။ကြောင်မြတ်ကဏ္ဍနဲ့ရေနံနဲ့သွားတောင်းဝေးလုပ်ငန်းကဏ္ဍတွေဟာမြန်မာနိုင်ငံအတွက်အဓိကဝင်ငွေရနေတဲ့လုပ်ငန်းတွေဖြစ်တယ်လို့ဝင်ငွေထွက်ငွေနဲ့ပတ်သက်လို့ပွင့်လင်းမြင်တာမှုနည်းတယ်လို့ဝေဖန်ခံရပါတယ်။ဒါကြောင့်လည်းဒီသုံးပွင့်ဆိုင်ကြောင်မြတ်ကဏ္ဍအထောက်အကူပြုကော်မတီရဲ့ကြောင်မြတ်မူဝါဒဟာလွှတ်တော်မှာရေးဆွဲနေတဲ့ကြောင်မြတ်နည်းဦးတွေကိုမူဝါဒအရအဓိကထောက်အကူဖြစ်နိုင်ဖို့မျှော်လင့်ကြပါတယ်။ဒီကော်မတီရဲ့လုပ်ငန်းတွေကိုလည်းအမေရိကန်အစိုးရကကူညီပံ့ပိုးနေရပါ။ကြောင်မြတ်မူဝါဒမူကြမ်းပေါ်ထွက်လာရင်ပွင့်လင်းမြင်သာမှုတွေပူရှိလာနိုင်တယ်လို့ဒေသခံတွေအတွက်လည်းအကျိုးရှိလာဖို့မျှော်လင့်ကြောင်းကြောင်မြတ်မူဝါဒပေါ်ထွန်းရေးအထောက်အကူပြုကော်မတီတွက်ဖက်အတွင်းမှုဖြစ်တယ်လို့အမေရိကန်ခြေဆိုင်သဘာဝအသံရစတာထိန်းသိမ်းရေးအဖွဲ့ NRGI ရဲ့ဌာနကိုယ်စားလှယ်ဦးမော်ထွန်းအောင်က VOA ကိုပြောပါတယ်။
ကြောင်မြတ်ကဏ္ဍကနေကျွန်တော်တို့အခွန်ဘဏ္ဍာငွေတွေဘယ်လောက်ထိရနေလဲဆိုတော့ပြည်သူတွေပို့ပြီးသိလာမယ်။နောက်တစ်ခုကကျွန်တော်တို့ဒီ downstream industry လို့ကျွန်တော်တို့ပြောရပေါ့နော်။နောက်ပိုင်းဒီလက်ဝတ်ရည်စနာရောင်းချတာတွေနောက်ဖြတ်သွေးပေါ့နော်။အဲ့လိုမျိုးဟာတွေမှာကျွန်တော်တို့တိုးတက်လာဖို့မျှော်လင့်ပါတယ်။အထူးသဖြင့် data ခန့်တွေပေါ့နော်။ data ခန့်တွေရဲ့စာဝတ်နေရေးနဲ့ဒီကြောင်မြတ်ကဏ္ဍကနေအထောက်အကူပေးနိုင်မှုပိုင်းမှာတိုးတက်လာဖို့ကျွန်တော်တို့အထူးသဖြင့်မျှော်လင့်နေ။
ဒီမူဝါဒတွေတဲကအကြံပြုချက်တွေအတိုင်းလုပ်မယ်ဆိုရင်ကြောင်မြတ်တရားမဝင်ထွက်ရှိရဲ့ကိစ္စတွေလည်းလျော့သွားနိုင်ပြီးဘဏ္ဍာငွေတိုးလာနိုင်တယ်လို့ကြောင်မြတ်ဈေးကွက်ပြည်တွင်းမှာဖြစ်လာဖို့တွန်းအားပေးနိုင်ကြောင်းဦးမော်ထွန်းအောင်ကပြောပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့2016စက်တင်ဘာလအမေရိကန်ခီးစဉ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်လို့သမ္မတဥပမာနဲ့ဆွေးနွေးစဉ်ကြောင်မြတ်ကဏ္ဍပွင့်လင်းမြင်သာမှုအတွက်လည်းထည့်သွင်းဆွေးနွေးခဲ့ပြီးရနောက်ကြောင်မြတ်ကဏ္ဍမူဝါဒအထောက်အကူပြုကော်မတီကိုအကောင့်အဖော်ဖွဲ့စည်းခဲ့ရလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာကြောင်မြတ်ရေနာဥပဒေကို2019ခုနှစ်ကအသစ်ပြဋ္ဌာန်းခဲ့ပေမဲ့ဤဥပဒေမထွက်လာသေးပါဘူး။အခုဆွေးနွေးကြရဲကြောင်မြတ်မူဝါဒမူကြမ်းကိုသက်ဆိုင်ရာဝန်ကြီးဌာနကိုတင်ပြထားပြီးတော့အဲ့ဒီအပေါ်မူတည်ပြီးဥပဒေပြင်ဆင်ချက်တွေဖြစ်လာနိုင်တယ်လို့မူဝါဒအထောက်အကူပြုကော်မတီအတွင်းရေးမှူးအဖွဲ့ဝင်အန်ဝန်းမုံတန်ကပြောပါတယ်
နောက်ပိုင်းကျွန်တော်မူဝါဒအတီဖြစ်ပြီးတဲ့နောက်ပိုင်းကျရင်ဒီဥပဒေကိုထပ်ပြီးတော့မှကျွန်တော်မူဝါဒနဲ့ပူပြီးကိုက်ညီအောင်ပြန်ပြီးတော့မှဥပဒေမူမှန်တဲ့အပိုင်းတွေလည်းထပ်လုပ်ကောင်းလုပ်ရလိမ့်မယ်လို့ယူဆတယ်ဆိုတော့နောက်တစ်ချိန်ကျဥပဒေကောဤဥပဒေအကုန်လုံးကကျွန်တော်တို့မူဝါဒနဲ့တွားပြီးတော့မှပြဋိပက္ခဖြစ်တာတို့အဲ့လိုမျိုးမဖြစ်ဘဲနဲ့မူဝါဒရဲ့အောက်ကနေပဲပူပြီးကိုက်ညီအောင်တို့ပြုပြင်တာတွေလုပ်မယ်လို့တော့ကျွန်တော်ယူဆပါတယ်
အန်ဒီဆိုရလက်ထက်မှာ1995 2003 2016ခုနှစ်တွေမှာပြဋ္ဌာန်းခဲ့တဲ့ကြောင်မြတ်ဥပဒေတွေကိုဖျက်သိမ်းခဲ့ပြီးအမျိုးသားလွှတ်တော်သဘာဝတည်ရန်စာသားနဲ့ပတ်ဝန်းကျင်ထိန်းသိမ်းကော်မတီကမြန်မာကြောင်မြတ်ရဲ့နာဥပဒေကို2019မှာအသစ်ပြန်ပြီးရေးဆွဲခဲ့ရပါပြောင်းလဲမှုတချို့ရှိခဲ့ပြီးဇန်နဝါရီအလုံးကသမ္မတဦးသိန်းစိတ်လက်ထက်ဥပဒေတိုင်းပဲဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်တနိုင်တပိုင်းကြောက်တူးဖို့အသက်မွေးနေကြတဲ့အခြေခံလူရန်းစားပြည်သူအများစုကမကြည်နပ်လို့ဆန္ဒထုတ်ပေါ်မှုတွေလည်းရှိခဲ့ပါတယ်
ဆွေးနွေးပွဲကိုတွားရောက်တင်ယူခဲ့တဲ့ကိုဇော်ထက်ကတင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေပို့ထုတ်နေညဘက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်အလက်ပြီးချင်ပါတယ်မေလ26ရက်နေ့ကပြီးသွားတဲ့ဥရောပပါလီမန်ရွေးကောက်ပွဲတွေမှာရွှေ့ပြောင်းအခြေချသူတွေကိုမလိုလားတဲ့အများကြိုက်ဝါဒီလက်ရာစွန်ပါတီတွေတော်တော်လေးအနံ့ရခဲ့ကြပါတယ် ဗြိတိန်ပြင်သစ်နဲ့အီတလီနိုင်ငံတွေမှာ EU တွေကနှုတ်ထွက်လို့တဲ့ပါတီတွေကအများဆုံးအနိုင်ခံရခဲ့ကြတာပါဒါပေမဲ့ EU ကိုလိုလားတဲ့ Liberal Party တွေနဲ့ Green Party တွေကလည်းဥရောပပါလီမန်ထဲမှာအတော်လေးအားကောင်းလာပါတယ်ဒါကဘာကိုပြနေပါသလဲ VOA သတင်းထောက်ဆလာတီစာဟုတ်ရဲ့သတင်းဆောင်ပါကိုမဆူမြမုံကတင်ပြထားပါတယ်ရှင်
ဥရောပနိုင်ငံ28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂရဲ့ပါလီမန်ရွေးကောက်ပွဲတွေမှာလက်ရဆုံးအမျိုးသားရေးပါတီတွေမျှော်လင့်မထားလောက်အောင်အနိုင်ရခဲ့ကြပါတယ်။ဥရောပသမဂ္ဂမှာအပြောင်းလဲတွေလုပ်ဖို့လိုအပ်နေပြီဆိုတာပြသတာဖြစ်တယ်လို့အီတလီကလက်ရဆုံး League ပါတီခေါင်းဆောင်မတ်တေယိုဆယ်ဗီနီကပြောကြားခဲ့ပါတယ်။
Not only is the League the first party in Italy, but Marine Le Pen is the first party in France. In Britain, Nigel Farage.
ဒီမှာရင် League Party ကအခြေဆုံးကနိုင်ငံတော်မဟုတ်ပါဘူး။ပြင်သစ်မှာ Marine Le Pen ရဲ့ပါတီကအများဆုံးနိုင်ပါတယ်။ပြည်တွင်းမှာလည်း Nigel Farage ရဲ့ပါတီကအများဆုံးနိုင်တာပါ။ Italy ပြင်သစ်ပြည်တွင်းနိုင်ငံတွေမှာအခုလိုနိုင်တာကိုကြည့်ရင်ဥရောပမှာအပြောင်းအလဲတွေဖြစ်လာတော့မယ်ဆိုတဲ့လက္ခဏာပါပဲ။
American သမ္မတဒေါ်နယ်ထရမ့်ရဲ့အကြံပေးအဖြစ်အရင်ကလုပ်ခဲ့သူလက်ရဆုံးဝါဒီ Steve Bannon ကလည်း EU နိုင်ငံတွေကြားမှာစီးပွားရေးလူမှုရေးနိုင်ငံရေးယဉ်ကျေးမှုအားလုံးတသားတည်းဖြစ်အောင်လုပ်တဲ့လုပ်ငန်းစဉ်တွေမအောင်မြင်ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အခုသူကဥရောပတလွားကလူထုကြိုက်ဝါဒကိုဆွဲကင်တဲ့ပါတီတွေကြားမှာချိတ်ဆက်ပေါင်းကူးပေးနေသူဖြစ်ပါတယ်။
The integration movement, which is what the EU
အလုံးတသားတည်းဖြစ်ရမယ်ဆိုတဲ့ EU ရဲ့ကြိုးပမ်းမှုအားလုံးကအဆုံးသတ်သွားပါပြီ။ကော်မရှင်ဥက္ကဋ္ဌယွန်ကာအပါအဝင်ဘရပ်ဆဲလ်စ်က EU ခေါင်းဆောင်တွေတယောက်မှဒီတဲ့တသားတည်းဖြစ်အောင်တွန်းအားပေးလုပ်တာတွေ့ရတော့မှာမဟုတ်ပါဘူးပြည်သူတွေကဒါကိုမကြိုက်ဘူးဆိုတာကိုသူတို့သဘောပေါက်သွားကြပါပြီ
EU ဆိုတဲ့ခေါင်းစဉ်အောက်မှာနိုင်ငံအလုံးတညီတညွတ်ထဲဖြစ်ရမယ်ဆိုတာကိုလက်ခံထားကြသူတွေကတော့သူပြောတာကိုလက်မခံပါဘူးအမျိုးသားရေးရှေ့တန်းတင်လူလူအကြိုက်ပြောပြီးဆွဲဆောင်တဲ့ပါတီတွေအခုရွေးကောက်ပွဲမှာတော်တော်အနိုင်ရခဲ့တယ်ဆိုပေမဲ့စုစုပေါင်း58ယောက်ပဲမို့ကိုယ်စားလှယ်စုစုပေါင်း952ယောက်ရှိတဲ့ပါလီမန်ထဲမှာအများစုလွှမ်းမိုးနိုင်လောက်တဲ့အထီတော်အနိုင်မရကြပါဘူး EU ကိုလိုလားတဲ့ Liberal Party တွေကလည်းအခုရွေးကောက်ပွဲမှာအတော်အနိုင်ရပြီးတော့အားကောင်းလာတာပါအောင်နိုင်မှုနဲ့ပတ်သက်လို့ဥရောပက Liberals နဲ့ Democrats မဟာမိတ်တွေကိုကိုစားပြုတဲ့ ALDE အဖွဲ့ခေါင်းဆောင်Guy Verhofstadt ကအခုလိုပြောပါတယ
် The biggest win was for the liberals maybe you didn't find that out the that evening of the election but we won the most seats
on where can I get on the liberal you are ရွေးကောက်ပွဲမှာပြပချင်းညဘက်မှာတော့မတိခဲ့ကြတာဖြစ်ပေမဲ့ရလဒ်တွေအရကျွန်တော်တို့ကအမှတ်နေရာအများဆုံးရခဲ့တာပါစစ်စစ်ပေါင်းအမှတ်နေရာ130လောက်ဖြစ်သွားပြီမဟုတ်လို့ပါလီမန်ထဲမှာကျွန်တော်တို့ကအုပ်စုကြီးတခုဖြစ်လာပါပြီခုလိုလူအများထောက်ခံမှုရလာတာကြောင့်ဥရောပပါလီမန်မှာအာဏာချိန်ဝင်မျှလာတော့မှာပါ
ဥရောပပါလီမန်မှာဗဟိုလက်ဝဲရင်းနဲ့ဗဟိုလက်ရရင်းပါတီအုပ်စုတွေကအရင်ကလွှမ်းမိုးထိန်းချုပ်ထားခဲ့ပေမဲ့အခုတော့ဒီအခြေအနေတွေအဆုံးသတ်သွားပါပြီ။အခုရွေးကောက်ပွဲမှာနောက်ထပ်တိတိတသာအနိုင်ရခဲ့တာကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိစ္စတွေကိုရှေ့တန်းတင်ထားတဲ့ Green Party တွေဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုပြဿနာနဲ့စီးပွားရေးတည်ငြိမ်ရေးကိစ္စတွေကိုအဓိကဦးစားပေးဖို့မဲဆန္ဒရှင်တွေကပြသလိုက်တာဖြစ်တယ်လို့မြင်နိုင်ပါတယ်။နောက်9နှစ်တာဝန်ယူရမယ့်ဥရောပပါလီမန်ကိုယ်စားလှယ်ရဲ့အနေနဲ့ဒီကိစ္စကိုထိတ်တန့်မှထားပါလိမ့်မယ်လို့ Netherlands ဝန်ကြီးချုပ် Mark Rutte ကဆိုခဲ့ပါတယ်
။ So if the priorities are about climate change, about a stronger economy which
နောက်9နှစ်အတွင်းဥစားပေးဆောင်ရွက်မယ့်ကိစ္စတွေကရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေး၊စီးပွားရေးအားကောင်းခိုင်မာရေးအကျိုးစီးပွားကာကွယ်ရေးရွှေပြောင်းအခြေချသူများအရေးနဲ့နေဆက်လူမျိုးရေးဆိုင်ရာကိစ္စတွေဖြစ်ဖို့ဆိုရင်ဒီကိစ္စတွေကိုဥဆောင်သွားနိုင်မဲ့လူမျိုးရွေးချယ်နိုင်ဖို့ဆွေးနွေးသားမှာဖြစ်ပါတယ်
။ဥရောပပါလီမန်ရဲ့တာဝန်တွေထဲကတစ်ခုက EU ထိပ်တန်းယာဒူးတစ်ခုဖြစ်တဲ့ဥရောပကော်မရှင်ဥက္ကဋ္ဌကိုရွေးချယ်ရတာဖြစ်ပါတယ်။ယာဒူးတာဝန်ပြီးဆုံးတော့မဲ့ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ယွန်ကာနီယာမှာလူစားထိုးရွေးချယ်ဖို့အခု EU ခေါင်းဆောင်တွေဆွေးနွေးနေကြပါပြီ။ဒီနှစ်ပိုင်းကုန်ကြရင်လဲဥရောပကောင်စီဥက္ကဋ္ဌဥရောပဗဟိုဘဏ်ဥက္ကဋ္ဌနဲ့နိုင်ငံသားမူဝါဒရေးရအကြီးအကဲစတဲ့ယာလူနေရာတွေအတွက်ခေါင်းဆောင်အသစ်တွေနေရာယူလာကြတော့မှာဖြစ်ပါတယ်
။မဆူမြတ်မွန်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းပါပဲ။ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9နာရီရနေ9နာရီခွဲထိ Asia Set 7ဂျိုရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုလည်းဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေတာပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆက်မြန်းမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါလိမ့်ရှင
်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ29ရက်ပုံထိုးနေ့ညပိုင်းအတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နိုင်တီအစီအစဉ်တွေကိုလိုင်းတိုမီတာ25 32 51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူမှုနဲ့ကြမ်းမာရေးနဲ့အားကစားကဏ္ဍတွေကိုဆက်တိုက်ကြားဖို့ရှိပါတယ်။မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအလားအလာနဲ့ပတ်သက်ပြီးတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော့
ဟိုဗမာပြည်မှာဗမာကြီးစိုးဘူးပဲအမြဲကြိုးစားနေတာဟုတ်ဗျာဆိုတော့ဗမာကြီးစိုးတဲ့အချိန်ကိုနိုင်ငံတော်တည်ထောင်နေဆိုပြီးတော့ဗမာယူဆတာဟုတ်ဗျာအဲ့ဗမာနိုင်ငံ
မြန်မာနိုင်ငံရဲ့ဒီမိုကရေစီကူးပြောင်းရေးအလားအလာနဲ့ပတ်သက်ပြီးတော့ဦးအောင်ခင်ရဲ့ဆွေးနွေးချက်တစ်စိတ်တစ်ပိုင်းကိုကြားခဲ့ရတာပါရှင်အပြည့်စုံကိုတော့မကြားခင်တင်ပြသွားဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူမှုနဲ့ကြမ်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးကြပါတယ်ကျမ်းမာရေးနဲ့မငြင်းညွတ်တဲ့အစီဒတ်စားသုံးမှုများမယ်ဆိုရင်နှလုံးရောဂါနဲ့သွေးသွေးစီးချိုကင်ဆာဒီလိုရောဂါတွေဖြစ်နိုင်ခြင်းများပါတယ်။ဒါကြောင့်အစီစားသုံးမှုကိုတတ်နိုင်သမျှလျှော့ချသင့်ပါတယ်။လူမှုနဲ့ကျန်းမာရေးအစီအစဉ်မှဒေါက်တာတန်ဇော်ကတင်ပြထားပါတယ်ရှင်။
ဆောင်ရင်ကျမရင်းနဲ့ပတ်သက်ပြီးစူးကျိုးတွေအများကြီးရနိုင်တယ်လို့ဆရာဝန်တွေကပြောကြတာပါခန္ဓာကိုယ်အတွက်နေ့စဉ်စားသုံးပေးရမယ့်အာဟာရအုပ်စုကြီး6မျိုးမှကြံပြန်တော့လေအစီတက်ကပါဝင်နေတာကိုတွေ့ရပါတယ်ဒါကြောင့်ဘလို့အစီတွေကိုရှောင်ကျင်ပြီးဘလို့အစီတွေကိုစားသုံးသင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်အစီတွေကဒီနှလုံးသွေးကြောနေရံကိုကတ်ပြီးတော့နှလုံးသွေးကြောကျင်းလို့နှလုံးသွေးကြောကျင်းယောဂဖြစ်တာပေါ့နော်ဖြစ်တဲ့အခါမှာဆရာကစိတ်လေးတောက်လို့ရှိရင်စိတ်လေးထဲမှာပါတဲ့ဓာတ်တွေပေါ့အဲ့တော့လူတွေနားလည်အောင်ပြောမယ်ဆိုတော့စိတ်လေးကြီးတွေပေါ့နော်စီကြီးတွေကဒီသွေးကြောနေရံတွေကိုကတ်တယ်ဆိုပြီးတော့ဆရာတို့ပြောပြလေးရှိတယ်ပေါ့เนาะအဲ့တော့ဒီစီထဲမှာမှဆရာတို့ကဒီတန်လွင်စီတို့နေကြာစီတို့ပဲပီဆက်စီတို့เนาะနှမ်းစီတို့ပဲစီစစ်စစ်တို့ဒီဟာတွေကတော့ဆရာတို့ကဒီနှလုံးသွေးကြောကိုကျင်းစေတဲ့ဇာခိုင်တို့နဲပြီးတော့တရိษံစီခင်းသင်းရွက်စီစောင်းစီစီတွေကတော့ဒါနှလုံးဟိုမကောင်းတဲ့စီတွေပိုများပြီးတော့နှလုံးသွေးကြောကျင်းမှုဇာခိုင်တို့ပိုများတယ်ဆိုပြီးတော့ဆရာတို့တွေ့ရှိထားတာရှိတယ်
ဒီနေ့ဒါစားသုံးတဲ့အစီပမာဏတွေမှာကျန်းမာရေးနဲ့မညီညွတ်တဲ့အစီပမာဏတွေများလာပြီးဆိုရင်နောက်ဆက်တဲ့ယောဂါတွေဖြစ်ဖို့အခွင့်အရေးတွေများလာမှာပါနှလုံးသွေးကြောချင်းယောဂါနဲ့နှလုံးသွေးကြောပိတ်ယောဂါတွေဖြစ်ပေါ်မှုဟာကျန်းမာရေးနဲ့မညီညွတ်တဲ့အစီတွေစားသုံးတာနဲ့ဆက်စပ်မှုရှိနေတယ်လို့အထွေထွေယောဂါအထူးဆရာဝန်ကြီးတူဦးဖြစ်သူဒေါက်တာပမောက္ခဒေါက်တာဦးသိမ်းမြင့်ကပြောပါတယ
်ဒီနှလုံးသွေးကြောချင်းသွေးကြောပိတ်ယောဂါနဲ့ပတ်သက်အဓိကတော့နှလုံးသွေးကြောထဲမှာအစီတွေစုလာပြီးသွေးကြောချင်းပြီးသွေးကြောပိတ်တာပါဆိုတော့သူ့ကိုမဖြစ်အောင်ဆိုတော့သူကကျန်းမာသောနေထိုင်မှုပုံစံကိုစားနေထိုင်ရပါမယ်အဓိကခွဲပြောလို့ရှိရင်အစားရယ်အသောက်ရယ်အနေထိုင်ရယ်ထိမ့်သိမ့်မှုရယ်ဆိုပြီး၄ဘိုင်းပြောလို့ရပါတယ်အစားဘိုင်းဆိုင်ရာမှာပြောမယ်ဆိုရင်ကျွန်တော်တို့ကခုနပြောသလိုပဲချိုလုံးတဲ့အစားအစာတွေငံလုံးတဲ့အစားအစာတွေအစီများလုံးတဲ့အစားအစာတွေပြေဝစီတို့ပြန်ကြော်စီတို့ပါတဲ့အစားအစာတွေကိုရှောင်ကျင်ရပါမယ
်အစီစားတာများပြီးအဝလုံယောဂအခြေအနေအထိရောက်လာခဲ့မယ်ဆိုရင်စီချိုသွေးချိုယောဂဖြစ်ဖို့အခွင့်အရေးတွေလည်းများလာမှာဖြစ်ပါတယ်ခနာကိုအဝမလွန်စေဖို့အတွက်ကိုလက်လှုပ်ရှားလေ့ကျင့်ခန်းတွေလုပ်ဆောင်ပေးဖို့လိုသလိုကျန်းမာရေးနဲ့မညီညွတ်တဲ့အစီတွေကိုလျှော့စားပြီးအမြင့်ထက်များတဲ့အစားအစာတွေကိုများများစားသုံးပေးဖို့လိုတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းအထွေထွေတင်ပြမှုဖြစ်သူဒေါက်တာဦးဝင်းစောကပြောပါတယ
်။နောက်တစ်ခါကိုခန္ဓာမဝအောင်ကျွန်တော်တို့ထိန်းဖို့တော့လိုအပ်ပါမယ်။ကိုခန္ဓာကိုရှိတဲ့ရှိတဲ့အဲအလေးချိန်အတိုင်းရှိဖို့လိုတယ်။ကျွန်တော်ပြောတဲ့ body mass index ပေါ့ကိုခန္ဓာရဲ့သိပ်သည်းဆနှုန်းအတိုင်းလေးရှိနေဖို့တော့လိုအပ်ပါတယ်အစာတောက်မှလည်းအမြင်များများပါတဲ့အစာတောက်တွေကိုစားပါပြေဝစီတွေကိုကျွန်တော်တို့လျှော့စားပြီးဖို့လည်းလိုအပ်မှာဖြစ်ပါတယ
်ဥမာကြီးကင်ဆာယောဂါဖြစ်စေတဲ့အကြောင်းအရာတွေထဲမှာလည်းကျန်းမာရေးနဲ့မညီညွတ်တဲ့အစီအတက်တွေကိုစားသုံးခြင်းကအကြောင်းအရာတစ်ခုဖြစ်ပါဝင်နေတာပါ ကျမရင်းနဲ့မငင်ညွတ်တဲ့အစီတွေကိုရှောင်ကြဉ်လိုက်မယ်ဆိုရင်ဥမာကြီးကစားယောဂဖြစ်ဖို့အခွင့်အရေးတချို့ရောနေတော့နိုင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်အဲ
့တော့ဥမာကြီးကစားသည်ဆရာတို့ကာကွယ်လို့ရတဲ့ကစားမျိုးစားတွေမှာမပါတော့လေဖြစ်နိုင်ကြီးချော့ချလို့ရတဲ့အတွက်ကြောင့်မလို့เนาะဖြစ်နိုင်ကြီးချော့ချတဲ့အခါမှာလေကျန်တဲ့ကစားတွေလိုပါပဲကျွန်တော်ဆေးလေးအရက်ဂုံးကိုရှောင်ကြဉ်မယ်အစီနဲ့အချို့ကိုရှောင်ကြဉ်မယ်အတီးရတီးနံငါးကိုပို့ပြီးစားမယ်ကိုလက်လှူရှားကျမ်းမာရေးလေးချိန်ကလှူခြင်းအပြင်ကိုရဲ့ခန္ဓာကိုယ်လေးချိန်ကိုကျမ်းမာရေးလေးချိန်မှာထိန်းသိမ်းထားမယ်စိတ်ဖိစီးမှုလျှော့ချမယ်ဆိုရင်ဒီဥမာကြီးကင်ဆာဖြစ်ပွားနိုင်ခြေကိုဆရာတို့ချော့ချနိုင်တဲ့အတွက်မြည်သူမဆိုဒီချက်တွေကိုလိုက်နာဆောင်ရွက်တင်ပါတယ
်ကျမ်းမာရေးနဲ့မညီညွတ်တဲ့အစီတက်တွေကိုစားသုံးမှုလျှော့ချပြီးအမြင့်တက်ကြွယ်ဝတဲ့ဟင်းလေးဟင်းရက်တွေကိုများများစားပေးရင်ကျမ်းမာရေးအတွက်အကျိုးကျေးဇူးတွေအများကြီးရစေနိုင်တယ်လို့ဆရာဝန်တွေကပြောကြတာပါဟင်းနှီးရက်တွေကိုစားသုံးတဲ့အခါမှာလဲပုသက်ဆေးတွေတက်မြင့်ဩဇာတွေဓာတုဗေဒဆေးတွေကင်းစင်တဲ့ဟင်းနှီးရက်တွေဖြစ်အောင်ကြိုးစိုက်ဖို့လိုပါတယ်ကျမရင်းနဲ့ညီညွတ်တဲ့ဟင်းနှီးရက်တွေရရှိလာစေဖို့အတွက် organic cycling နေနဲ့အယောင်ဆိုင်တွေကိုအားပေးအားမြောက်ပြုဖို့လိုတယ်လို့ညောင်လေးပင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်သူဒေါက်တာဦးမြင့်သိန်းကပြောပါတယ
်ဒီပြုနေတာကျွန်တော်တို့ညောင်လေးပင်မြို့နယ်ထဲမှာဆိုလို့ရှိရင်အသီးအနှံ specific ဘူးဟာအင်မတန်ကိုကောင်းပါတယ်ကျွန်တော်တို့ဆရာနေမှာမဖရဲဖြစ်ဖြစ်မုံနာဖြစ်ဖြစ်ဟိုမုံနာဥပြောလာပန်းကော်ပြီးစသဖြင့်ဒါမျိုးတွေကလည်းအတော်များများထွက်ရှိပါတယ်ဒီလိုထွက်ရှိအောင်ဟိုတဲ့အတွက်လည်းပဲကျွန်တော်တခြားနယ်တွေကိုဒီပို့လာတာရှိပါတယ်ကျွန်တော်ဒီဟာဒီပေါ်မှာကျွန်တော်တို့တက်မြောစွာသုံးဆွဲတာတို့ကုသစီသုံးဆွဲတာတို့ကိုဟိုလိုအပ်တဲ့လောက်ပဲထားပြီးတော့ဟိုဒါတွေကိုသုံးမယ်ဆိုလည်းပဲဖြစ်ပါတယ်နောက်တစ်နည်းကကျွန်တော်တို့ဒီပြုနေတာမှာပဲ organicရောင်းဆိုင်ဆိုတော့နိုင်ငံတော်ကဖွင့်လာတာရှိပါတယ်။အဲဒီ organic ရောင်းဆိုင်ကလည်းဒီ organic ဟိုဖြိုက်တဲ့လူတွေအတွက်ဟိုသူတို့ထွက်ပေါက်ရအောင်ကျွန်တော်ဈေးခွက်ရအောင်လုပ်ပေးထားတာရှိပါတယ်။ဒါမျိုးတွေကိုကျွန်တော်တို့တိုင်းပြည်ထဲမှာများများလုပ်ဖို့လိုပါတ
ယ်။ကျမရင်းနဲ့မညီညွတ်တဲ့အစီတက်တွေကိုစားသုံးမှုများလာမယ်ဆိုရင်နှလုံးသွေးကြောဆိုင်ရာယောဂါတွေ၊သေတိုယောဂါ၊အဝါလုံယောဂါ၊ဆီးကျူသွေးကျူယောဂါနဲ့ကိစ္စယောဂါတွေဖြစ်ဖို့အခွင့်အရေးများလာတာကြောင့်မကောင်းတဲ့အစီစားသုံးမှုတွေကိုတတ်နိုင်သမျှလျှော့ချရှောင်ကျဉ်သင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန်းစောပါ
လူလူနဲ့ကျမရေကနာကိုနားဆင်ခဲ့ရတာပါရှင်။ VOA မြန်မာပိုင်းရဲ့ပုံထုံးနဲ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ဥကြော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးမှာပါ။ဒီမိုကရေစီအသွင်ကူးပြောင်းရမှာရွေးကောက်ပွဲကျင်းပပြီးမဲပေးယုံနဲ့ပြီးသွားတာမဟုတ်ပဲစိတ်ဓာတ်အတွေးခေါ်ပြောင်းလဲဖို့အရေးကြီးတယ်။ဥရောပဒီမိုကရေစီနိုင်ငံကြီးတွေမှာရာစုနှစ်နဲ့ချီကြာမြင့်ခဲ့တယ်လို့သမိုင်းပညာရှင်ဒေါက်တာအောင်ခင်ကသူ့ရဲ့စိတ်ဓာတ်တော်လိုင်းရေးစာအုပ်မှာရေးပါတယ်။မြန်မာနိုင်ငံဒီမိုကရေစီကိုပြောင်းရဲ့အလားအလာကိုဘယ်လိုရှိပါသလဲ။ဦးအောင်ခင်နဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါရစေ
။ကျောင်းဦးအောင်ခင်ခင်ဗျာအခုကျွန်တော်ဒီတပတ်မှာတော့ဆရာရေးပြီးမကြခင်ကထုတ်ဝေတဲ့စိတ်ဓာတ်တော်လှန်ရေးဆိုတဲ့စာအုပ်နဲ့ပတ်သက်ပြီးတော့မင်းများဆွေးနွေးလိုပါတယ်။ဒီစာအုပ်ကအဓိကကတော့ဒီမိုကရေစီဖြစ်ထွန်းရေးအတွက်သေဦးဆံပိုင်းစနစ်ဖြစ်ဖြစ်အာဏာရှင်စနစ်ဖြစ်ဖြစ်ဖြုတ်ချပြီးတော့ချက်ချင်းဖြစ်မလာဘူးဥရောပနိုင်ငံတွေရဲ့သမိုင်းမှာလည်းပဲနှစ်ပေါင်းရာစုနဲ့ချီပြီးကြာမြင့်ခဲ့တယ်ဆိုပြီးတော့ဒီသာထတွေ့ရပါတယ်ဆိုတော့ရာစုနဲ့ချီပြီးဖြစ်ပေါ်တိုးတက်လာတဲ့ဖြစ်ထွန်းမှုတစ်ချက်ကိုစရတော်လှန်ရေးဆိုတော့တော်လှန်ရေးဆိုတဲ့စကားကနည်းနည်းမပြင်းထန်ဘူးလားဆရာ revolution ဆိုတာ evolution ဖြစ်ပေါ်တိုးတက်မှုလို့သိရင်ရောဆရာ
အဲဟိုနေ့ပေါ်ဗျာဟိုစနေဟောင်းတစ်ခုလုံးကိုဖြိုချပြီးတော့အစ်စ်နဲ့အစားထိုးတာပေါ့အဲ့လိုမျိုးဖြစ်ဖို့ကလည်းကဲဒီဒီရေရာတော့လူဖွဲ့စည်းမှာတစ်ခုလုံးကိုဖယ်ပြီးနောက်တစ်ခုအစ်စ်ထိုးဖို့ဆိုတာမလွယ်ဘူးအရင်ဟောင်းကရှိနေတော့အရင်ဟောင်းကနေပဲပြန်ပြီးတော့ဖြစ်လာမှာပဲဆိုတော့ဒီတော်လာရေးဆိုတဲ့ဇာတ်လည်းကျွန်တော်တို့ကွန်မြူနတီကနေပမာယူမှာတော့စတာပါဗျာဒီနောက်တိုင်းမှာလည်းဒီကွန်မြူနတီအများဆုံးတုံးတာပဲသူတို့ကအရင်ကစနေဟောင်းကြီးကိုကိုဖြိုးချပြီးတော့စနေတည်းနဲ့အထိုးပြင်မယ်ဆိုပြီးလှုပ်တာပဲမလှုပ်တော့သူတို့တဲမှာလည်းအခုဒါလုတ်လို့မရဘူး။မတရုတ်ပြည်မှာလည်းသူဒီစနေကြီးဖြုတ်ချမယ်ဆိုပြီးလုတ်ပြီးတော့အခုဟိုနိုင်ငံရေးကတော့ကြာနေတယ်။စီးပွားရေးကတော့သူတို့အရင်တော့အင်မတန်မုန်းတိခဲ့တဲ့အရင်ရှင်စနေကိုကွန်မြူနတီကပြန်ပြီးလက်ခံနေတာပဲလေ။ဆိုတော့ဒီဥစ္စာတွေကတဖြည်းဖြည်းတဖြည်းဖြည်းနဲ့ဟို evolution ကတော့ပုံပြီးမှမယ်တင်နေ။အဲ့တော့ evolution နေရာနာနဲ့နှေးတာနဲ့ဒါပဲကွာပဲပေါ့လေ။ဆိုတော့ဒီအားလုံးအစားထိုးပြဖို့ကတော့မလွေတော့ဦးစီတဲ့ကုကေမှာ
ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆရာလွှမ်းခြုံပြီးတော့သုံးသပ်တာတွေ့ရတဲ့အထက်မှာဆိုတော့မြန်မာနိုင်ငံမှာဗတိသရခေတ်ပြီးတော့ကိုလိုနီလောက်ကိုကျောက်သွားတယ်အဲ့ဒီကာလမှာ1930မြန်မာနိုင်ငံအဥပဒေရတာကုစက်ဌာနအုပ်ချုပ်ရေးဆိုပြီးတော့လုတ်ခဲ့တဲ့ K ခေတ်ခေတ်စီရပါတယ်နိုင်ငံ40ပြောင်းခဲ့တယ်ပေါ့လေဆိုတော့အဲ့ဒီခေတ်ဒီမိုကရေစီဟောဆရာဘယ်လိုမြင်ပါလဲဆရာအဲ့ဒါအ
ဲ့ဒီဥစ္စာတော့ကျွန်တော်ဟိုလေ့လာမိတော့ကတော့အင်္ဂလိပ်ကအိန္ဒိယမှာလို့ပေါ့ဗျာဒါယာကီသူဒီအုပ်ချုပ်ရေးမှာအင်္ဂလိပ်နဲ့ဟိုဒေသခံရွေးကောက်တင်မြောက်ထားတဲ့ဒေသခံနဲ့လက်တွဲအုပ်ချုပ်ရေးနဲ့ဒီသူတို့သုံးတဲ့ဒီဒီမိုကရေစီသဘောတရားဟိုဟိုဗမာပြည်မှာသူဟိုမြေတောင်မြောက်ပြေးဟိုသူတို့စိတ်ကူးတာပဲဆိုတော့ဒီကအချိန်လိုတယ်ပေါ့ဗျာအချိန်လိုတော့ဟိုဗမာအမျိုးသားရေးလှုပ်ရှားမှုကလည်းဟိုတော်တော်ပြင်းထန်ပေါ့ဗမာကလည်းရောက်ဒီဖြစ်တာပေါ့ဗျာဟိုဟိုပြင်းပြင်းထန်ထန်ဟိုစူးညံလှုပ်ရှားပြီးတော့လာတဲ့အခါကျတော့အချိန်ယူပြီးတော့အတွင်ပြောင်းဖို့ဆိုတာကျွန်တော်တို့ရှိမှာတိတ်ပြီးတော့မရှိခဲ့ဘူးဆိုရည်ဒီကိုလိုနီခေတ်ကလည်းအင်္ဂလိပ်ကအဲ့လိုလှုပ်ပြီးတော့အရှင်ပြီးတော့အတွင်ပြောင်းဖို့လုပ်တဲ့အချိန်မှာစစ်ဖြစ်ပြီးတော့အကုန်လုံးဒါပြီးပြက်ကုန်တာပေါ့ဗျာဆိုတော့ဒီလောက်အထိအောင်ကျွန်တော်တို့ကအတွေ့အကြုံမရှိခဲ့ဘူးဗျာအဲ့တော့ဒီအတွင်ပြောင်းတဲ့အတွေ့အကြုံဆိုတာဥပမာအိန္ဒိယကြည့်ရင်အိန္ဒိယကအတွေ့အကြုံရှိတယ်ကျွန်တော်တို့ကအိန္ဒိယနဲ့တွဲထားတာဆိုတော့အိန္ဒိယမှာဟိုအခုတည်းကဒီဒီအင်္ဂလိပ်တွေထားခဲ့တဲ့ဒီမိုကရေစီစနစ်ကိုသူဆက်လက်ပြီးတော့ကျင့်သုံးနိုင်နေတယ်ပေါ့ဗျာဆိုတော့ကျွန်တော်တို့ဘာပါယူတာမကျင့်သုံးနိုင်တော့ဘူး
အဲ့မှာကျွန်တော်အများအားစဉ်းစားတခုအိန္ဒိယမှာလည်းပဲ ethnic diversity ဘာသာစကားလူမျိုးရေးကွဲပြားမှုပိုးဆိုးတာဇာတ်စနစ်အဲ့ဒါတွေရှိနေရတော့အဲ့ဒါကိုသူတို့ဘယ်လိုကျော်လွှားနိုင်ခဲ့ပြီးတော့ကျွန်တော်မြန်မာနိုင်ငံရဲ့အဲ့ခွဲခြားတဲ့စိတ်တွေကအဲ့လောက်ပြင်းထန်လို့လားဆရာ
အိန္ဒိယလောက်တော့မှကျွန်တော်တို့ရှိမှာပြင်းထန်ပါဘူးဒါပေမဲ့ဘာဖြစ်လို့ဒီလိုဖြစ်တယ်ဆိုတော့ဟိုကာယကံရှင်တွေကတော့ပိုပြီးမှာပေါ့ဗျာဒီတိုင်းရင်းသားမှာဗမာမှာလည်းဟိုဗမာပြည်မှာသူဗမာကြီးစိုးဖို့ပဲအမြဲကြိုးစားနေတာဟုတ်ဗျာဆိုတော့ဗမာကြီးစိုးတဲ့အချိန်ကိုနိုင်ငံတော်တည်ထောင်နေဆိုပြီးတော့ဗမာယူဆတာဟုတ်ဗျာအဲတော့ဗမာနိုင်ငံတော်တည်ထောင်နေပထမနိုင်ငံတော်ဒုတိယအဲ့ဒါကြီးအားလုံးကဗမာတိုင်းရင်းသားတွေကိုနှိမ်ထားတဲ့အချိန်ကာလတွေပေါ့ဆိုတော့တိုင်းရင်းသားတွေကအဲ့ဒီအချိန်ကလည်းမနှိုးကြခဲ့ဘူးပေါ့ဗျာဆိုတော့အခုတော့တိုင်းရင်းသားတွေကပြန်ပြီးတော့ဟိုနှိုးကြတက်ကြလာတဲ့အခါမှာသူတို့ဘယ်လိုပြန်လောက်အောင်မှာမတိဖြစ်နေတယ်လို့ကျွန်တော်တင်တာပဲ
ဆိုတော့ဒီတိုင်းရင်းသားတွေရဲ့အခွင့်အရေးအတွက်ပြဿနာဖြစ်နေတာ ਨੇ လူ့အဖွဲ့အစည်းတစ်ခုလုံးဒီမိုကရေစီဖြစ်ပေါ်တိုးတက်မဲ့လမ်းကြောင်းဟာတလန်းတည်းသွားနိုင်ပါလားဆရာအတူသွားမှာလားသူတို့မျိုးတစ်ခုတစ်ခုများထိတိုက်ဟန်တာဖြစ်စေမဲ့သဘောရှိပါလား
အရင်တုန်းကတော့ဟိုဘူဂျိုအောင်ဆန်းတို့လွတ်လပ်ရေးရတဲ့အချိန်တုန်းကတော့ဒီလွတ်လပ်ရေးယူတာဒီတိုင်းရင်းသားစီလုံးမှုပြနိုင်မှာမာအင်္ဂလိပ်ကပြီးမယ်ဆိုလို့ဒီပင်လုံးကြီးလာကလေးရောဒီပြစ်လာတာပေါ့ဗျာဆိုတော့ဒီကခဏလှုပ်ထားတဲ့အစီအစဉ်ပဲအဲဒီခဏလှုပ်ထားတဲ့အစီအစဉ်ကိုအကောင့်အထင်မပေါ်နိုင်ဘူးမပေါ်နိုင်မင်းနဲ့ဆိုတော့ဒီတဲမှာ community agitation ကလည်းပါတယ်ဆိုတော့ community ကလည်းလှုပ်ရှင်အောင်လို့ဒီဟိုမှာလွတ်လပ်ရေးပေါ့ဗျာဟိုအင်္ဂလိပ်ကသူပြန်ပြီးတော့စစ်ပြီးတဲ့အခါမှာတိုက်ပြည်ငင်းချောင်းတို့လှုပ်မယ်ဗာလှုပ်မယ်ဆိုပြီးလှုပ်တော့၃လနှစ်နေလွတ်လပ်ရေးပြီးမယ်ဆိုဘူဂျိုအောင်ဆန်းတို့ကမလို့ချင်းဘူးတနည်းအတွင်းရမယ်ဆိုကွန်မြူနီကလည်းဒါတနည်းအတွင်းရေချက်ချင်းပြရမယ်ပါကြတယ်ဆိုတော့အခုနောက်ပိုင်းပြန်ကြည့်မယ်ဆိုတော့တနည်းအတွင်းလွတ်လိုက်ရတာနဲ့သုံးလေးနှစ်ရတာနဲ့ဘာမှမတူဘူးဆိုတော့ဟိုမလေးရှားတို့ဘာလို့ဗမာပြည်ကအများကြီးနောက်ကျပြီးလွတ်လိုက်ရတာပဲအဲဒါဗမာပြည်ကသားနေတယ်ဆိုတော့ဟိုအဲ့လိုမျိုးနေပေါ့ဗျာအရင်တော့ကဟိုရေတို့အမြင်နဲ့ကြည့်ပြီးလှုပ်လာပြီးနဲ့ရေရှိမှာအကုန်လုံးအလားတပြေကုန်တာပဲ
ဟုတ်ကဲ့ဒီမှာသမိုင်းအချက်အလက်တစ်ခုကျွန်တော်မေ့ချင်ပါတယ်ဆရာမြန်မာသမိုင်းနဲ့ပတ်သက်ပြီးတော့အင်္ဂလိပ်ကတော့စစ်ပြီးတော့ပြန်လဲဒရွန်ရေးလုပ်မယ်လုပ်ပြီးတော့မှတဖြည်းဖြည်းလွတ်လပ်ရေးပြေးမယ် dominion status မှာပထမနေမလားဆိုတာစဉ်းစားရဲဆိုပြီးတော့အထောက်အထားတချို့တွေးရပါတယ်အဲ့ခါဗိုလ်ချုပ်အောင်ဆန်းကတော့သူကနေချင်တယ်သူပြင်မဲ့လဲအဲ့ဖဆာပလာတွေကသူရဲ့ကြီးနှစ်လူရအောင်ဆန်းမင်းအဲ့လိုလုပ်နေမယ်ဆိုရင်တိုင်းပြည်ဟာကွန်မြူနီလက်ထက်ကျသွားလိမ့်မယ်မင်းတနေ့အတွင်းရအောင်တောက်မှဖြစ်မယ်ဆိုပြီးတော့သူ့ကိုပြောပြသိမ့်သွင်းကြလို့ပေါ့လေသူအဲ့ဒီဘက်ကိုပါသွားတယ်သူလိုချင်ခဲ့တာကတော့တကယ်တော့ dominion status နဲ့အရင်နေချင်တယ်လို့ကျွန်တော်အထောက်အထားတစ်ခုဖတ်ဖို့ရတယ်ဆရာဘောအဲ့ဒါကိုဘယ်လိုသဘောပါလဲ
ဟုတ်တယ်ကျွန်တော်အဲ့ဒီမှာဟိုဘူဂျိုအောင်စားကလည်းသူလိုချင်နိုင်လို့လို့မရဘူးသူ့နောက်ကလူတွေရဲ့တောက်ဆိုတာလည်းသူအထိုက်ရောက်သူလက်လျောတဲ့သဘောရှိတာပေါ့ဗျာသူကတော့အရင်တော့အာဆီယံရောဒီဖွဲ့ဖို့တောင်သူအရင်တော့ကလည်းသူစိတ်ကူးရှိတဲ့လူဆိုအဲ့ဒီခေတ်ကသူကအများကြီး advance ဖြစ်တယ်သူကဆိုတော့သူ့အနေနဲ့ပြောင်းလဲနိုင်ပြီနဲ့သူ့နောက်ကလူတွေကမပြောင်းလဲနိုင်ဘူးဆိုတော့ဗမာ အဲ့ဒီကိကဗမာနိုင်ငံရေးသမားတွေရေဒီဟိုသူမျိုးချစ်စိတ်ဓာတ်နဲ့တိုက်မယ်ခိုက်မယ်ဟိုတတ်မယ်ဖြတ်မယ်ဒီကလွဲလို့သူတို့မှာအသိဉာဏ်သိရှိတာမဟုတ်ဘူးဥပမာဆိုရင်ဒီအဲ့ဒီမှာဟိုဥနုကိကဗောဗျာဟိုဒီပတ်စပလာအဖွဲ့လေးကနေပြီးတော့သူဟိုအမေရိကန်ကိုစစ်ကြည်ကြားမယ်ဗာညာနဲ့ဆိုပြီးတော့တခါဟိုရင်ဆုတ်တော်တာတွေဖြစ်သေးတယ်ဗျာတော့ဥနုကဒါကြီးမဖြစ်နိုင်ပါဘူးဒီဟာလေးရဲ့သွားလို့လို့ဘယ်ဖြစ်မလဲဆိုတော့တယောက်ကပြောတယ်ဒီတိုင်းနဲ့စစ်ကြင်ညာဇတိလေးတော့ကြင်ညာလို့မရဘူးလားလို့ပြောတယ်အဲ့တော့စစ်ကြင်ညာလေးဆိုဇတိသွားချင်တော့အဲ့လိုမျိုးတို့ကရပဲလို့ထင်းတာတို့ရဲ့အတွေ့အကြုံကလေးတွေးပေါ့ဗျာအခုလိုက်ဒီကလေးတွေးတွေကရှိသေးတယ်ဗျာဆိုတော့အဲ့ဒီအစကျွန်တော်ပြောတဲ့ဆိုလိုတဲ့ဒီစိတ်သက်တွန်လိုင်းရေးဆိုစိတ်သက်ပြောင်းလဲဖို့ပဲစိတ်သက်ပြောင်းလဲဖို့ကတော်တော်ခက်တယ်ဆိုတော့ဟိုကိုတဲ့အရင်တော့ငယ်တုန်းကကိုနဲ့မတည့်တဲ့လူကြီးလာရင်ပြန်ပြီးတော့ခေါ်ခေါ်ပြောပြောလုပ်ဖို့တောင်လွယ်တာမဟုတ်ဘူးဆိုတော့ဒီကိုနဲ့မတည့်တဲ့လူပြန်တက်အောင်ပွားဖို့ဆိုတော့လွယ်တာမဟုတ်ဘူးမတည့်တဲ့လူနဲ့ပြန်တက်တဲ့အခါမှာအင်တာစိတ်ချမ်းသာစရာကောင်းတယ်ဆိုတော့ဒါဟိုလူတွေကလည်းပြီးတယ်ဒါပေမဲ့တကယ်တကယ်ကမလုံးနိုင်ဘူ
းဟုတ်ကဲ့
အဲ့ဒီပြဿနာနိုင်ငံရေးကြတော့အင်တာကြီးသွားတာပေါ့ဗျာ
အဓိကအဖြစ်ဒါခေါင်းဆောင်ပိုင်းမှာဒီလိုစိတ်ဓာတ်မျိုးမဖြစ်ဖို့လို့မထင်ပါတယ်အခုမြန်မာနိုင်ငံရဲ့လက်ရှိခေါင်းဆောင်ပိုင်းကเสียเบลุตงตัดลงไปแล้วนะชินจี
เอ้ก้องส่องไปอ่ะတော့အခုကျွန်တော်ပြင်လာတော့ก้องส่องไปมาဟိုရက်သားဘက်ကတော့ဒေါ်စန်းစုကြည်နေရာဟိုစက်ကမဲ့လူတွေအခုတော့တည်းကနေပြီးတော့ကျွန်တော်တို့မြင်သိနေပြီကျွန်တော်တို့တော့မမြင်သေးဘူးဘဒူဒေးဆိုတာဟိုခံမှလို့ရက်တင်နေပြီဒါကြီးလည်းမရသေးဘူးဆိုတော့ဟိုก้องส่องไปมาလည်းပဲကျွန်တော်တို့မမမအရင်တော့အာနာရှင်စနစ်ဆိုတာတယောက်ပြောရင်အကုန်လက်ခံတယ်မမမမပေါ့ဗျာဆိုတော့အဲ့ဒီဟာမျိုးဟာဟိုမမကြီးမလည်းဟိုတပြေးတပြေးနဲ့အစင်လာကြီးလို့ရှိရအယိုးဆွဲလာတာပေါ့ဗျာဆိုတော့အဲ့ဒါလေကျွန်တော်ရဲ့အားနည်းရစ်ပဲဆိုတော့အဲ့ဒီမှာဟိုကျွန်တော်အဲ့ဒီစာအုပ်ထဲမှာလည်းကျွန်တော်ပြောထားတယ်ကျွန်တော်အသံလွှင့်ဆောင်ပါတစ်ခုမှရေးထားတယ်အဲ့ဒီ2013ခုနှစ်ကအဲ့ဒီ Lutheran World Federation ဆိုတာဗမာပြည်ရအယတ္တအဖွဲ့တွေကိုလာလေ့လာတော့အယတ္တအဖွဲ့တွေထဲမှာလူတူဦးကသာဆုံးဖြတ်တာကိုနာဂာနဲ့အကျင့်ရှိရတယ်။အဲဆုံးဖြတ်ချက်မှာပါဝင်ဆွေးနွေးပြီးတော့အခွင့်အလမ်းတိတ်ပြီးတော့မယူကြဘူးတဲ့။ပြောရဆိုရမှာပြောရဆိုရမရှိဘဲနဲ့ငြိမ်ခံနေတဲ့အတွက်ဒီအပြာလာဆွေးနွေးမှုမရှိဘူးဆိုပြီးတော့သူတို့ရေးထားတယ်။အဲ့ဒါကသံမာအယတအဖွဲ့အစည်းလေးစီဒီ Civil Society တွေမှာဖြစ်နေတာ။ဆိုတော့အဲ့ဒီမှာ article လေးဖြစ်တဲ့လူပေါ့ဗျာ။ဉာဏ်ပညာထက်မြက်သူသူကပြောတဲ့လူသူကပဲလွှမ်းမိုးသွားတာပဲဗျာ။ဆိုတော့နိုင်ငံရေးမှာလည်းကျွန်တော်မြင်တော့အဲ့လိုဖြစ်နေတယ်။ဒေါ်စားစုကြည်ကိုဒီ intellectually မမိနိုင်တဲ့လူမရှိဘူးပေါ့ဗျာသူကခုနကတော့လို့အဖေအရှင်နဲ့သူ့ရဲ့ဒီမျိုးမျိုးဇာတိရလည်းရှိသေးတယ်တော့အဲ့ဒါနဲ့လည်းဖြစ်တယ်သူကဒီ intellectually ဆိုတော့သူများနဲ့ပို့ပြီးတော့ဝင်ပြတော့သူ့ကိုကြော်နိုင်တဲ့လူမရှိတော့ပြန်ပြောအခုတော့အရာဖက်မှလည်းသူတယောက်တည်းအုပ်ချုပ်တယ်လို့ဖြစ်နေတာပေါ့
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအလားအလာနဲ့ပတ်သက်ပြီးတော့ဦးအောင်ခင်နဲ့ဦးကျော်စန္ဒတို့ရဲ့ဆွေးနွေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်စနေနေ့ည9:00နာရီတိုင်းလေးလိုက်စီစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ကြရအောင်ပါ။တောသားရှင်များရှင်။ရှခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းစစ်ရာဇဝတ်မှုလူခွင့်ရေးချိုးဖောက်မှုတွေကြုံနေရတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အတူနိုင်ငံတကာကဝေဖန်မှုတွေဖိအားတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။တပူပေါ်နပူဆင့်ကြုံနေရတဲ့ရခိုင်ပြည်နယ်အရေးဖြည့်ရှင်းရမှာအနာနဲ့ဆေးမတွေ့နိုင်ပဲဖြစ်နေပါသလားဆေးနေမတွေ့တာလားကုစားဖို့မကြိုးစားကြတာလားဘာတွေအားနည်းချက်ရှိနေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0132312555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရရက်လေးလည်းအစီအစဉ်ကကြိုဆိုပါရစေ။တရရက်လေးလည်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အပတ်စဉ်အားကစားကဏ္ဍရဲ့အလဲပါ VOA ရဲ့တပတ်အတွင်းထူခြားတဲ့အားကစားသတင်းတွေနဲ့ဘောလုံးလောကထူခြားတဲ့သတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင
် မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကာတာနိုင်ငံမှာကျင်းပမယ့်2022ကမ္ဘာဖလားဘောလုံးပွဲမှာပြိုင်မဲ့အသင်းအရေးအတွက်ကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကဆုံးဖြတ်လိုက်ပါပြီဂျမန်ရှုံးထွက်ဖလားဘောလုံးဖိုင်နယ်မှာတော့ Bayern Munich အစင်ကအနိုင်ရပြီးတော့အမပေးချန်ပီယံဆုရောရှုံးထွက်ဖလားတွေကိုပါတပြိုင်တည်းရသွားခဲ့ပါတယ်ပြင်သစ် Open Tennis ပြိုင်ပွဲမှာတော့နာမည်ကြီးတချို့စောစောစီးစီးရှုံးပြီးတော့ပြိုင်ပွဲကနေထွက်သွားကြရဖြစ်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာကာတာနိုင်ငံမှာကျင်းပမယ့်2022ကမ္ဘာဖလားကိုတော့အသင်းတွေထပ်မတိုးပဲငကိုတိုင်းဆက်ထားဖို့ဆုံးဖြတ်လိုက်ပါပြီ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်က2022ကမ္ဘာဖလားကို48သင်းအထိမတိုးပဲအရင်လို32သင်းပဲဆက်ပြီးထားသွားမှာဖြစ်တယ်ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာဆုံးဖြတ်လိုက်တာပါစောပိုင်းတုန်းကတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကအသင်းတွေထပ်တိုးပြီးတော့ကာတာနဲ့အိန္ဒိယနိုင်ငံတွေကိုလည်းပူးတွဲအင်ရှင်အဖြစ်နဲ့ကျင်းပဖို့စဉ်းစားခဲ့တာပါအသင်းတွေထိုးလိုက်ခြင်းအပြင်ကမ္ဘာဖလားဝင်ခွင့်ရတဲ့နိုင်ငံတွေပုံများလာပြီးတော့ကမ္ဘာဖလားကိုလူတွေပို့ပြီးစိတ်ဝင်စားလာနိုင်တယ်ဆိုပြီးအဲ့လိုအသင်းတွေထပ်တိုးဖို့စဉ်းစားခဲ့တာပါဒါမှလည်းအရှေ့လေပိုင်းဒေသမှာကာတာနဲ့အိန္ဒိယနိုင်ငံတွေကြားဖြစ်နေတဲ့နိုင်ငံရေးပြဿနာတွေနဲ့တခြားအချက်တွေကြောင့်အခုချိန်မှာအသင်းတွေတိုးချဲ့တာကိုမလုပ်ဖို့ဆုံးဖြတ်လိုက်တယ်ဆိုပြီးတော့ FIFA ကကြေညာပါတယ်2026ကမ္ဘာဖလားကိုတော့အမေရိကန်ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံကအင်ရှင်ဖြစ်ပူးတွဲခြင်းပါမှာဖြစ်ပြီးတော့အဲ့ဒီခါမှာတော့48သင်းတိုးချဲ့သွားဖို့အခက်အခဲမရှိနိုင်ဘူးလို့သုံးသပ်နေကြပါတယ်ခင်ဗျာရုရှားနိုင်ငံကတော့ FIFA ဥက္ကဋ္ဌကြီး Gianni Infantino ကိုရုရှားနိုင်ငံရဲ့ဂုဏ်သူးဆောင်စုကိုချီးမြှင့်လိုက်ပါတယ်2018ကမ္ဘာဖလားဖြစ်လာအောင်လှုပ်ဆောင်တဲ့နေရာမှာ Mr. Infantino ပါဝင်ကူညီခဲ့တာကြောင့်သူ့ကို2023ရဲ့နေ့ကအခုလိုဂုဏ်သူးဆောင်စုချီးမြှင့်ခဲ့တာပါရုရှားအနေနဲ့အကောင်းဆုံးကမ္ဘာဖလားကိုလက်ခံကျင်းပပေးခဲ့တဲ့အတွက်လဲရုရှားနိုင်ငံကိုကျေးဇူးတင်တယ်ဆိုပြီးတော့ FIFA ဥက္ကဋ္ဌ Infantino ကပြောပါတယ
် Thank you dear president
ခင်ဗျားတို့ရုရှားနိုင်ငံကကမ္ဘာကြီးကိုမိတ်ဆွေတွေလိုနှွေးထွေးစွာကြိုဆိုပြီးရေရှည်တည်တတ်နိုင်မယ့်ဆက်ဆံရေးကိုတည်ဆောက်နိုင်ခဲ့ပါတယ်ကျွန်တော်တို့အနေနဲ့ရုရှားနိုင်ငံနဲ့ပတ်သက်ပြီးအများကြီးပြောစရာတွေပြောချင်တာတွေရှိပေမဲ့အခုလောလောဆယ်မှာကျေးဇူးတင်ကြောင်းပဲပြောပါရစေ
2018ကမ္ဘာဖလားကိုရုရှားနိုင်ငံကမျိုးကြီး17မြို့မှာကျင်းပခဲ့ပြီးတော့အောင်မြင်တဲ့ပြိုင်ပွဲတစ်ခုလည်းဖြစ်ခဲ့ပါတယ်ဒီကမ္ဘာဖလားမှာတော့ပြင်သစ်အသင်းကပိုဆွဲပြီးတော့ကမ္ဘာချန်ပီယံဖြစ်ခဲ့တာပါခင်ဗျာပိုယဟန်မင်းကြီး Francis ကတော့မိဘတွေအနေနဲ့လူငယ်တွေကိုအားကစားရဲ့တန်ဖိုးဘောလုံးရဲ့တန်ဖိုးကိုတည်လာအောင်သင်ပေးဖို့ကိုတိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့မေလ24ရက်နေ့က Vatican ခန်းမကြီးမှာလုပ်ခဲ့တဲ့အခမ်းအနားတွင်သူကအဲ့လိုတိုက်တွန်းလိုက်တာပါSoccer We Love လို့နာမည်ပေးထားတဲ့ဒီအခမ်းအနားကိုတော့ကမ္ဘာကျော်ဘောလုံးသမားတွေနဲ့နီးပြားတွေအပါအဝင်ဘောလုံးဝါသနာရှင်9000ကျော်တက်ရောက်ခဲ့ပြီးတော့ပိုယဟန်မင်းကြီးနဲ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဂျမန်ရှုံးထွက်ဖလားဘောလုံးပြိုင်ပွဲမှာတော့ Bayern Munich က RB Leipzig ကို3-0ကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Bayern အတွက် Lewandowski က2ဂိုး Coman က2ဂိုးသွင်းခဲ့တာပါ။ဒါကြောင့် Bayern Munich အသင်းဟာဒီနှစ်ပြည်တွင်း Bundesliga အမှတ်ပေးချန်ပီယံဆုနဲ့ရှုံးထွက်ဖလားနှစ်ခုစလုံးကိုရသွားခဲ့ပါတယ်။ဂျမန်မှာဘိုင်ယန်ကပြည်တွင်းဖလားနှစ်ခုရသွားခဲ့ပြီးမြန်စပိန်မှာတော့ဘာစီလိုနာအသင်းဟာလာလီဂါမပေးချန်ပီယံဆုတစ်ခုနဲ့ပဲနှစ်သိမ့်လိုက်ရပါတယ်။စပိန်ရှုံးထွက်ဖလားကိုပေါ်ဒယ်ရီဖိုင်နယ်ကိုစနေနေ့ကကစားကြတာမှာဗလန်စီယာကဘာစီလိုနာကို2-0နဲ့နိုင်ပြီးတော့ရှုံးထွက်ဖလားကိုဘိုဆွဲသွားတာပါ။ချန်ပီယံလိဂ်ဆီမီဖိုင်နယ်မှာလီဗူးကိုရှုံးပြီးတော့ဖိုင်နယ်နဲ့လွဲချော်ခဲ့ပြီးတဲ့နောက်အခုတစ်ခါမှာလဲစပိန်ရှုံးထွက်ဖလားကိုပါလက်လွတ်လိုက်ရတဲ့အတွက်နီးပြားဗာဗာရီပေါ်မှာပီအာတွေများပြီးဝေဖန်သံတွေတိုးလာနေပေမဲ့အသင်းဥက္ကဋ္ဌကြီးโจเซ่บาโดมูก็တော့နီးပြပေါ်မှာပဲအပြစ်ပုံမချတင်ဘူးဆိုပြီးတော့ပြောထားပါဗျာ။မန်ချက်စတာယူနိုက်တက်အသင်း Travel လို့ခေါ်တဲ့ဖလားသုံးလို့ရတဲ့နှစ်20ပြည့်အထိမ်းအမတ်တရဘောလုံးပွဲကိုတော့မီလာန26ရက်နေ့က Old Trafford မှာကစားခဲ့ကြပါဗျာ။မယ်ယူနဲ့ဘိုင်ယန်တို့ရဲ့1999ယူရိုပါချန်ပီယံလိဂ်ဖိုင်နယ်ဟာမီလာန26ရက်နေ့တနင်္ဂနွေနေ့ကနှစ်20ပြည့်ခဲ့တာပါ။မန်ယူနီးပြကြီးဖာဂူဆန်နဲ့တူရှမိုက်ကယ်နဲ့ဒေးဗစ်ဘက်ကမ်မပါဝင်အဲ့ဒီချိန်တုန်းကမန်ယူရဲ့ကံတော်ရင်ကစားသမားဟောင်းကြီးတွေအကုန်နှီးပါပါဝင်ခဲ့ကြပြီးတော့ဘိုင်ယန်ဘက်ကလည်းလိုသာမတ်ပီးစ်အပါဝင်အဲ့ဒီတုန်းကကစားသမားတွေအထောက်များများပါဝင်ခဲ့ပါတယ်ဒီပွဲမှာမန်ချက်စတာယူနိုက်တက်ကဘိုင်ယန်ကို5-0မရှိနဲ့နိုင်ခဲ့ပါတယ်မန်ယူတက်ဂိုးတွေကိုတော့ဆိုရှာယော့ခ်ဘတ်ဆာဟာနဲ့ဘက်ကမ်တို့ကသွင်းပေးခဲ့တာပါဒီပွဲကနေရတဲ့ရန်ကုန်ငွေတွေကိုတော့မန်ချက်စတာယူနိုက်တက်ဖောင်ဒေးရှင်းကိုလှူဒါန်းသွားမယ်ဆိုပြီးတော့သိရပါတယ်ခင်ဗျာPSG ဥက္ကဋ္ဌ Al Khalifi ကိုတော့အဂလီလိုက်စားမှုတွေနဲ့စုံစမ်းစစ်ဆေးနေတယ်လို့ပြည်သူသတင်းတွေကမေလ23ရက်နေ့ကဖော်ပြပါတယ်2019ကမ္ဘာပြေခုံပြပြိုင်ပွဲကိုကာတာနိုင်ငံကအင်ရှင်ဖြစ်ခွင့်ရဖို့ကြိုးပမ်းမှုနဲ့ဆက်ဆက်ပြီးတော့သူ့ကိုစစ်ဆေးမေးမြန်းနေတာလို့ပြည်သူတရားရေးနဲ့တခြားသတင်းရင်းမြစ်တွေကဆိုပါတယ်ဒီ2019ကမ္ဘာပြေခုံပြပြိုင်ပွဲကိုတော့ ဗြိတိန်နိုင်ငံလန်ဒန်မြို့ကအင်ရှင်ဖြစ်ကျင်းပခွင့်ရခဲ့တာဖြစ်ပါတယ်။ပဲရစ်မြို့မှာကျင်းပနေတဲ့ပြင်သစ် Open Tennis ပြိုင်ပွဲမှာတော့အမျိုးသမီးဘက်မှာနာမည်ကြီးကစားသမားတချို့ပြိုင်ပွဲကနေစောစောစီးစီးထွက်လာရပါပြီ။တနင်္ဂနွေနေ့ကတော့ဂျာမနီကအန်ဂျလီကာဘာဟာရုရှားနိုင်ငံကကမ္ဘာအဆင့်81ရှိတဲ့ Anastasia Potapova ကို 6-6 နဲ့ရှုံးပြီးတော့ပထမဆင့်မှာပဲပြိုင်ပွဲကထွက်လာရသလိုတနင်္ဂနွေကလည်းဒိမနိုင်ငံက Caroline Wozniacki ဟာရုရှားက Veronika Kudermetova ကို 6-3-6-6 နဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်။ဒါပြင်လက်ရှိကမ္ဘာအဆင့်6ဖြစ်တဲ့ Czech နိုင်ငံက Wimbledon Champion ဟောင်း Petra Kvitova နဲ့လက်မောင်းဒဏ်ရာကြောင့်ပြိုင်ပွဲကနေနှုတ်ထွက်သွားပါတယ်။မျိုးသမီးဘက်မှာနံပါတ်ကြီးတချို့ပြိုင်ပွဲကထွက်ခဲ့ရပေမဲ့မျိုးသားဘက်မှာတော့ Switzerland ကနံပါတ်ကြီး Roger Federer က Italy က Lorenzo Sonego ကို 6-6-6-4 နဲ့3ပွဲပြန်နိုင်သွားပါတယ်။ဒါဟာ Federer အတွက်တော့၄နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ပြင်သစ် Open ကိုဖင်ကစားရလဲဖြစ်ပါတယ်ဗျာ2020 Tokyo Olympic ပြိုင်ပွဲမှာတော့လက်ဝဲပွဲတွေကိုထည့်သွင်းဖို့နိုင်ငံတကာ Olympic Committee ကအကြံပြုပြောကြားလိုက်ပါတယ်လက်ဝဲပြိုင်ပွဲတွေအနေနဲ့ Olympic ပြိုင်ပွဲတွေအတွင်းမှာစက်ပြီးရှင်ပြိုင်သွားဖို့ IOC ကအကြံပြုခဲ့ပေမဲ့ပြောရန်လက်ဝဲအဖွဲ့ချုပ် AIBA ကတော့ဖြတ်သိမ်းတင်တယ်ဆိုပြီးတော့ပြောပါတယ် IOC ဥက္ကဋ္ဌ Thomas Bach ကတော့
We wanted to ensure that on the one end
လက်ဝဲအကစားအနည်းနဲ့အကစားသမားတွေရဲ့အကျိုးအတွက်ရည်မှန်းပြီးဒီနေ့ဆုံးဖြတ်ချက်ကိုချလိုက်တာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကတော့လက်ဝဲအကစားတွေကိုသူတို့ရဲ့အိမ်မက်တွေအတိုင်းအိုလံပစ်ပြိုင်ပွဲမှာပါဝင်ခွင့်ရသည်ချင်ပါတယ
်လက်ဝဲပြိုင်ပွဲတွေကိုအိုလံပစ်ပြိုင်ပွဲတွေအတွင်းမှာဆက်ပြီးတော့ရှင်ပြိုင်သွားဖို့ကို IOC ကအကြံပြုလိုက်ပေမဲ့လည်းအပြော်ရန်လက်ဝဲအဖွဲ့ချုပ် AIBA ကိုတော့ဖြတ်သိမ်းတင်တယ်ဆိုပြီးတော့ပြောပါတယ်တိုကျိုအိုလံပစ်ပြိုင်ပွဲကိုတော့လာမယ့် 2020 ဇူလိုင်လ 24 ရက်နေ့ကနေ August 9 ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ဒီဘက်တွင်အားကစားသတင်းတွေကိုကိုရန်တိုင်းတင်ဆက်တော်တာပါမနေ့ပြန်ကြတာပြင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြမှာပါလိုက်ဒိုမီတာ30 40 48 50တို့ကနေဖန်ယူနာဆင်နိုင်ပါတယ်ဒါရင်မက VOA ကနေအခုအတန်လွှင့်နေတဲ့တနအိစအစီအစဉ်အားလုံးကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီနဲ့7နာရီအထိအစအဆုံးပြန်ပြီးတော့နာဆင်နိုင်ပါတယ်ရှင်ခုတော့ကြန့်ရှင်းနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကောင်းလွင်ဦးကပြောပြပေးပါဦး
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူဖို့စဉ်းစားခဲ့တာမျိုးမရှိတဲ့အကြောင်း2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စစ်ဖက်မှုပေါ်22လကြာစုံစမ်းမှုတွေနဲ့ပတ်သက်လို့အထူးစုံစမ်းရင်းမှုရောဘတ်မူလာကပထမဆုံးအကြိမ်ဖြစ်ဒီကနေ့အများပြည်သူကိုပြောဆိုရမှာထည့်သွင်းပြောဆိုသွားပါတယ်။ဒီဟာရေးဌာနရဲ့လမ်းညွှန်ချက်တွေအရသမ္မတတယောက်ကိုရာဇဝတ်ကြောင်းနဲ့အရေးယူလို့မရတဲ့အတွက်ထည့်သွင်းစဉ်းစားခဲ့ခြင်းမရှိတဲ့အကြောင်းပြောဆိုလိုက်တာပါ။သမ္မတအနေနဲ့ရာဇဝတ်မှုကျူးလွန်ခြင်းရှင့်ရှိဆိုတာကိုဆုံးဖြတ်နိုင်တဲ့အခြေအနေမရှိကြောင်းလည်းပြောဆိုသွားပါတယ်2016သမ္မတရွေးကောက်ပွဲမှာထရန့်နဲ့စီယွန်အဖွဲ့ဝင်ရုရှားနဲ့ပူးပေါင်းကြံစည်ခဲ့တဲ့ထောက်ထားတစုံတရာမတွေ့ခဲ့ရတဲ့အကြောင်းလည်းအထူးစုံစမ်းရေးမှူးကမှတ်လာတဲ့စုံစမ်းမှုတွေအဆုံးသတ်ချိန်မှာပြောဆိုထားပါတယ်ဒါပေမဲ့လည်းဆာမျက်နှာ448မျက်နှာရှိတဲ့အစီရင်ခံစာမှာသမ္မတကိုအရေးယူဖို့အကြံပြုတိုက်တွန်းထားတာမျိုးလည်းမပါဝင်ခဲ့ပါဘူးရခိုင်လန်တကိုင်တပ်ဖွဲ့အေအေနဲ့တိုက်ပွဲတွေအတွင်းမြန်မာစစ်တပ်ကစစ်ရာဇဝတ်မှုတွေကျူးလွန်နေကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစီရင်ခံစာတစ်ခုကဖော်ပြလိုက်ပါတယ်။ဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာရခိုင်တပ်မတော်အေအေကရခိုင်ပြည်နယ်မှာရှိတဲ့ရဲကင်းစခန်းတစ်ချို့ကိုစီးနင်းတိုက်ခတ်ခဲ့ပြီးတော့မြန်မာစစ်ရဲ့ခွင့်ပြုချက်အရစစ်တပ်ကလိုင်းလံချိန်မုံတဲ့စစ်စင်ရေးတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုတွေပါဝင်လူ့ခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တာဖြစ်တဲ့အကြောင်းလည်းဖော်ပြထားတာပါ။ရခိုင်ပြည်နယ်ကတကြောပြန်စစ်စင်ရေးတွေမှာမြန်မာစစ်တပ်ဟာအရသားတွေပေါ်ချင်းချောက်တဲ့လူရဲတွေကိုတမင်တက်တက်ကျူးလွန်နေတဲ့အကြောင်းလည်း Amnesty International အဖွဲ့ရဲ့အရှိနဲ့အရှိတောင်အာရှဆိုင်ရာဒါရိုက်တာ Nicholas Buckling ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။အီလန်နဲ့ကင်တပ်ဖွဲ့ဘက်ကလည်းအရသားတွေကိုဖမ်းဆီးရအပဝင်လူခွေရေချုပ်ဖောက်မှုတချို့ရှိခဲ့တဲ့အကြောင်းဖော်ပြထားတာပါ။ရွန်ညာမိုးစင်းနေပေါ်ရက်ဆက်ကြမ်းကြုတ်တဲ့လူရဲတွေကျူးလွန်နေတာနှစ်နှစ်မပြည့်ခင်ပါပဲရခိုင်ပြည်နယ်မှာနောက်တစ်ချိန်လူခွေရေချုပ်ဖောက်မှုတွေကျူးလွန်နေတာဖြစ်တယ်လို့လည်း Amnesty International ရဲ့ဘက်ကပြောဆိုထားပါတယ်။2019ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့ရပါလေအလားတူလူခွေရေချုပ်ဖောက်မှုကျူးလွန်ကြောင်းစွပ်စွဲချက်တွေထွက်ပေါ်ခဲ့မှုပါပဲ။
တဲ့င်းအချင်းချက်ကိုကောင်လင်းဦးကြီးညာပေးခဲ့တာပါရှင်။တင်ညာအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဇူပီယာ L ထရဲ့ဖြစ်ပါတယ်။ VOA American အသံရမနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ30 40 48တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးမွှန်းရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.